Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2025ခုနှစ် February လ3ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်သံရေဒီယိုအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1932.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
မင်္ဂလာညချမ်းသောတာရှင်များရှင်ကျွန်မခင်လေးပါဒီညတဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတွက်ပြပြပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့သွင်းကုန်တွေကိုအခွန်တိုးကောက်ဖို့ကြေညာပြီးမှပဲကနေဒါနဲ့မက္ဆီကိုနိုင်ငံကခေါင်းဆောင်တွေနဲ့သမ္မတထရန့်ဒီနေ့တွေ့ဖို့ရှိပါတယ်စကားပြောဆိုဖို့ရှိပါတယ် EU ထိတ်တန့်တန်တမန်ကတော့ကုန်သွယ်ရေးစစ်ပွဲဖြစ်လာခရင်ဘယ်သူအတွက်မှအကျိုးမရှိနိုင်ဘူးလို့ပြောပါတယ်မြန်မာအရေးမလေးရှားနိုင်ငံဝန်ကြီးချုပ်နဲ့ထိုင်းဝန်ကြီးချုပ်ဟောင်းတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံကသွင်းကုန်တွေအပေါ်ကုန်သွယ်ခွန်တိုးကောက်တာနဲ့ပတ်သက်လို့အမေရိကန်သမ္မတထရန့်ကာကွယ်ပြောဆိုသွားတာကိုလည်းသတင်းစီစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။တခါဗမော်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေဟာဗမော်ခြေစိုက်အမှတ်366အမြောက်တပ်ရင်းကိုသိမ်းပိုက်လိုက်ပါတယ်
။မင်းကတော့အမှတ်366ကိုတော့ဘယ်နဲ့ညံ့တယ်ပဲ၄နာရီ၄၀မိနစ်ချင်တော့ပါတင်းနေတာဒါရှိပါတယ်။
ဒါကတော့ KIA ပြောခွင့်ရက VOA ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာလည်းအပြည့်စုံတင်ဆက်ဖို့ရှိပါတယ်တခါစစ်တမ်းတင်ရခိုင်ပြည်နယ်မှာတော့ကျမ်းမာရေးပြဿနာတွေကြုံတွေ့နေရတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းထုတ်လင်းပါပါတခါနောက်ပိုင်းမှာတော့ဆက်သွယ်မေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းစတာတွေကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြမှာပါရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေကသွင်းကုန်တွေကိုအခွန်တိုးကောက်ဖို့ကြေညာပြီးရပ်ပိုင်းအတွင်းမှာပဲကနေဒါနဲ့မက္ကဆီကိုနိုင်ငံကခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောဖို့အစီအစဉ်ထားပါတယ်။တရုတ်နိုင်ငံကတော့အမေရိကန်ရဲ့သွင်းကုန်ခွန်တိုးမြင့်တဲ့လုပ်ရက်ကိုတန့်ပြန်တာအပါအဝင်တခြားအစီအစဉ်တွေနဲ့ပါတုံ့ပြန်မယ်လို့ပြောထားပါတယ်။အမေရိကန်ရဲ့အဓိကကုန်သွယ်ဘက်၃နိုင်ငံပေါ်အခွန်တိုးကောက်ခံမဲ့အစီအစဉ်ဟာအမေရိကန်အတွက်အကျိုးရှိလိမ့်မယ်လို့လည်းသမ္မတထရန့်ကပြောထားပါတယ်။ပထမသမ္မတတက်တန်းတို့ကလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုကနေဒါမက္ကဆီကိုနိုင်ငံတွေနဲ့သမ္မတထရန့်သဘောတူချုပ်ဆိုခဲ့ပြီးမြဲအခုမှတော့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကသွင်းကုန်တွေကိုအခွန်25ရာခိုင်နှုန်းနဲ့တရုတ်နိုင်ငံပေါ်10ရာခိုင်နှုန်းအခွန်တွေကိုလာမယ့်အင်္ဂါနေ့ကနေစပြီးတော့ကောက်ခံမဲ့အမင်းကိုစနေနေ့ကလက်မှတ်ရေးထိုးခဲ့တာပါဒီသုံးနိုင်ငံဟာတရမဝင်ရွှေပြောင်းဝင်ရောက်သူတွေနဲ့ Fraternal မူရစ်ဆေးဝါးတင်သွင်းမှုတွေကိုထိတိယောက်ယောက်မဟန်တာဘူးလို့လည်းသမ္မတထရန့်ကပြောပါတယ်သွင်းကုန်ခွန်တိုးမြင့်တဲ့အတွက်ကြောင့်အမေရိကန်စားသုံးသူတွေကုန်စည်နှုန်းကြီးမြင့်မှုနဲ့ကြုံရနိုင်တာကိုလည်းတနင်္ဂနွေနေ့အစောပိုင်းမှာပဲသမ္မတထရန့်ကသူ့ကိုယ်ပိုင် Truth လူမှုကွန်ရက်မှာပြောဆိုထားပါသေးတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်မက္ဆီကိုနဲ့ကနေဒါနိုင်ငံတို့အပေါ်သွင်းကုန်အခွန်ခွန်သွင်းကုန်အခွန်တွေတိုးကောက်မယ်လို့ကြေညာလိုက်တဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်လာပြီးတဲ့နောက်နိုင်ငံတကာအစုရှယ်ယာဈေးတွေလည်းဒီကနေ့ကျဆင်းခဲ့ပါတယ်။ဗြိတိန်အစုရှယ်ယာဈေးဟာနေ့လယ်ပိုင်းအထိ 1.25 ရာခိုင်နှုန်းထိကျသွားခဲ့တယ်လို့ဂျာမနီနဲ့ပြင်သစ်အစုရှယ်ယာဈေးတွေဟာဆိုရင်လည်း 1.9 ရာခိုင်နှုန်းစီအတိအကျကျသွားခဲ့ပါတယ်။ဒီကနေ့ဖေဖော်ဝါရီလ3ရက်နေ့မှာဂျပန်အစုရှယ်ယာဈေးဟာရှေးဈေးဖြစ်တဲ့ Nikkei 1.66 ရာခိုင်နှုန်းထိကျသွားခဲ့တယ်လို့တောင်ကိုရီးယားအစုရှယ်ယာဈေးဟာဆိုရင်လည်း 1.5 ရာခိုင်နှုန်းထိကျခဲ့ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကသွင်းကုန်တွေပေါ်25ရာခိုင်နှုန်းနဲ့တရုတ်နိုင်ငံကသွင်းကုန်တွေပေါ်10ရာခိုင်နှုန်းအခွန်တိုးမြင့်ကောက်ခံသွားမယ်လို့သမ္မတထရန့်က February 1ရက်ပြီးခဲ့တဲ့စနေနေ့ကကြေညာခဲ့တာပါ။ American ဒီသွင်းကုန်တွေအပေါ်မှာသူတို့ဘက်ကလည်းအခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတံပြန်ကြေညာခဲ့ပြီးတရုတ်နိုင်ငံကလည်းအလားတူတံပြန်အခွန်တိုးကောက်မယ်လို့ပြောထားပါဗျာရှင်
။ဥရောပတိုင်းမှာရုရှားရန်ကကာကွယ်ရေးနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေပေါ်သွင်းကုန်ခွန်တိုးမြင့်တဲ့ကိစ္စတွေကိုဆွေးနွေးဖို့အတွက်ဥရောပသမ္မတ EU နိုင်ငံကခေါင်းဆောင်တွေ Belgian နိုင်ငံ Brussels မြို့မှာရောက်နေကြပါဗျာ။EU ထိတ်တန့်တန်တမန်ကတော့ကုန်သွယ်ရေးစစ်ပွဲဖြစ်လာခဲ့ရင်ဘယ်သူအတွက်မှအကျိုးမရှိနိုင်ဘူးလို့ဒီကနေ့ပဲသတိပေးခဲ့ပါဗျာ
So we need America and America needs us as well. The tariffs increase costs. They are not good for the jobs, not good for the customers.
ကျမတို့အတွက်အမေရိကန်ကိုလိုအပ်တယ်လို့အမေရိကန်ကလည်းကျမတို့ကိုလိုအပ်ပါတယ်။အခွန်တိုးကောက်တာဟာကုန်ကျစရိတ်တွေပဲပိုများလာမှာပါလို့ EU နိုင်ငံသားရဲ့မူဝါဒအကြီးအကဲကသတင်းတောက်တွေကိုပြောခဲ့တာပါ။ဥရောပတိုက်ကာကွယ်ရေးအတွက်အဓိကအာရုံစိုက်ရမယ်ဆွေးနွေးပွဲဖြစ်ပေမဲ့သမ္မတထရန့်ရဲ့ကုန်သွယ်ဘက်နိုင်ငံတွေပေါ်တွင်းကုန်ခွန်တိုးမြင့်မဲ့အစီအစဉ်တွေကအစည်းအဝေးမှာလွှမ်းမိုးနေရလည်းဖြစ်ပါတယ်။နေတိုးအတွင်းမှုချုပ်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ပါဝတ်တက်ရောက်တဲ့ဒီအစည်းအဝေးမှာအမေရိကန်ပြည်ထောင်စုရဲ့ပထဝီနိုင်ငံရေးနဲ့နိုင်ငံခြားဆက်ဆံရေးကိစ္စတွေကိုလည်းအဓိကထားဆွေးနွေးကြရမှာပါ။ကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေပေါ်တွင်းကုန်ခွန်တိုးမဲ့အစီအစဉ်တွေကြောင့်ဥရောပကိုရိုက်ခတ်လာမှာကိုလည်းဥရောပခေါင်းဆောင်တွေကစိုးရိမ်နေကြပါတယ်။ဥရောပနိုင်ငံတွေအနေနဲ့ကာကွယ်ရေးနဲ့လုံခြုံရေးကိစ္စတွေမှာအမေရိကန်ကိုအားကိုးအားထားပြုတာတွေကိုလျှော့ဖို့နဲ့ကိုယ်နိုင်ငံကိုကာကွယ်ရေးဆောင်ရွက်ကြဖို့လည်းသမ္မတထရမ့်ကပြောဆိုထားပါတယ်။အခုထိပ်သီးဆွေးနွေးပွဲမှာ EU အတွက်လာမယ့်နှစ်တွေအတွင်းစီးရေးလိုအပ်ချက်တွေရန်ပုံငွေရရှိဖို့နဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတညာဟူဟာအရှိအလေပိုင်းဒေတာဆိုင်ရာအမေရိကန်သံတမန်စတီးဗ်ဝစ်ကော့ဖ်နဲ့ဒီကနေ့ဝါရှင်တန် DC မှာတွေ့ဆုံပြီးတော့ဟားမတ်စ်နဲ့အစ္စရေးကြားရရှိထားတဲ့အပြစ်ခတ်ရစဲရေးကိစ္စအပါအဝင်တခြားဒေတာရင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။အပြစ်ရစဲရေးကိစ္စမှာအစ္စရေးရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဝစ်ကော့ဖ်နဲ့ဆွေးနွေးသွားဖို့ရှိကြောင်းဝန်ကြီးချုပ်နေတညာဟူယုံကပြောပါတယ်။ဟားမတ်စ်အဖွဲ့ကဖမ်းဆီးထားတဲ့ကျန်နေသေးတဲ့တရားခံတွေပြန်လွှတ်ပေးရေးအပါအဝင်2023ခုနှစ်အောက်တိုဘာလမှာစတင်ခဲ့တဲ့စစ်ပွဲအဆုံးသတ်ရေးတို့အတွက်ဒုတိယအဆင့်ဆွေးနွေးမှုတွေဒီသတင်းပတ်အတွင်းစတင်ဖို့ရှိနေချိန်မှာအစ္စရေးဝန်ကြီးချုပ်အမေရိကန်ကိုရောက်လာတာပါမနေ့ပြန်အင်္ဂါနေ့မှာတော့ဝန်ကြီးချုပ်နေတညာဟူဟာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံဖို့ရှိပြီးတော့ဟားမတ်စ်အဖွဲ့နဲ့ဖြစ်နေတဲ့စစ်ပွဲကိစ္စအီရန်နဲ့ရန်လိုတဲ့လုပ်ရက်တွေနဲ့အာရဗ်နိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးတိုးမြင့်ဆောင်ရွက်မဲ့အစီအစဉ်တွေဆွေးနွေးမဲ့အထဲမှာပါဝင်တယ်လို့သိရပါတယ်ရှင်
ပြည်ရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19kHz 15653ည9.25kHz 11683ည9.30kHz 9963ညတို့အပြင်စနေတနင်္ဂနွေမှာ9.19kHz 15.95ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မလေးရှားနိုင်ငံဝန်ကြီးချုပ်အန်ဝါ Ibrahim ဟာထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့အတူတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပြီးတော့မြန်မာအရေးဆွေးနွေးခဲ့ကြောင်းမလေးရှားနိုင်ငံပိုင်သတင်းမှဖော်ပြထားပါတယ်။ဒီလိုတွေ့ဆုံဆွေးနွေးရမှာလက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းပြောပေမဲ့အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။မလေးရှားနိုင်ငံကွာလာလမ်ပူမှာလုပ်တဲ့ဒီဆွေးနွေးမှုမှာဆိုရင်စင်ကာပူနိုင်ငံသားဝန်ကြီးဟောင်းလည်းနောက်ပိုင်းမှာပါဝင်ခဲ့တယ်လို့သိရပါတယ်။အရှိတောင်အရှာနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကြဥက္ကဋ္ဌအဖြစ်မလေးရှားနိုင်ငံကတာဝန်ယူပြီးတဲ့နောက်ပိုင်းထိုင်းဝန်ကြီးချုပ်ဟောင်းစင်ကိုမလေးရှားဝန်ကြီးချုပ်ကပုဂ္ဂိုလ်ရေးအကြံပေးဖြစ်တာဝန်ပေးထားတာပါမြန်မာနိုင်ငံမှာပြည်ပခ္ခတွေကိုအဆုံးသက်စေရေးနဲ့ရွေးကောက်ပွဲကျင်းပပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကိုစတင်နိုင်မှုအတွက်ပြီးခဲ့တဲ့လကလန်ကဝီမှာလုပ်ခဲ့တဲ့ဆွေးနွေးပွဲမှာလည်းအာဆီယံကစစ်ကောင်စီကိုတွန်းအားပေးမှုတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့အကျပ်အတည်းတွေဖြေရှင်းရေးအာဆီယံကဘုံသဘောတူညီချက်တွေချမှတ်ထားပြီးမြန်အကောင့်ထဲပေါ်ဖို့ပြက်ကွက်တယ်ဆိုပြီးစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံအဆင့်မြင့်အစည်းအဝေးတွေမှာတက်ရောက်ခွင့်လည်းတမြစ်ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်ချမ်းမှရှိနေတဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုရောင်းချပေးနေတဲ့လျှက်စစ်ဓာတ်အားတွေဖြတ်ထောက်ဖို့မဆုံးဖြတ်ခင်သက်ဆိုင်ရာသတင်းအချက်အလက်တွေကိုအစိုးရအနေနဲ့အရင်ထည့်သွင်းစဉ်းစားဖို့လိုကြောင်းထိုင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ online ငွေလိမ်ဂိုင်းတွေရှိနေတယ်လို့တန်ကြားရှိတဲ့နေရာတွေကိုထိုင်းနဲ့မြန်မာအရာရှိတွေကတွားရောက်စစ်ဆေးတာအပါအဝင်ဒီကိစ္စကိုအာဏာပိုင်တွေအနေနဲ့အသေးချာလေ့လာသုံးသပ်ဖို့လိုကြောင်းထိုင်းအမျိုးသားလုံခြုံရေးကောင်စီအတွေ့အမှုချုပ်ချက်ချိုင်းဘန်ချက်ကပြောပါတယ်။ပြည်ထောင်စုဝန်ကြီးဌာနဒေတာရင်းလျှက်စစ်တအားပေးဌာနစစ်တပ်နဲ့ထောင်လန်းရေးဌာနတို့ကကိုယ်စားလှယ်တွေနဲ့ဒီကနေ့ဒီကိစ္စကိုဆွေးနွေးခဲ့တယ်လို့လည်းပြောပါရယ်မြန်မာနိုင်ငံဘတ်ချံမြဝတီခရိုင်မှာရှိနေတဲ့ online ငွေလိမ်ဂိုင်းတွေကသူတို့စီမှာအလုပ်လုပ်ကြဖို့တရုတ်နိုင်ငံသားတွေကိုဖျားယောင်းခေါ်ဆောင်နေတဲ့ကိစ္စတွေရပ်တန့်ရေးအတွက်ထိုင်းနိုင်ငံအနေနဲ့အဲ့ဒီငွေလိမ်ဂိုင်းတွေလိုအပ်နေတဲ့လျှက်စစ်ဓာတ်အားအရေးမြစ်တွေပို့ပေးနေတာကိုရပ်တန့်ဖို့တရုတ်နိုင်ငံကဖိအားပေးမှုရှိလာပြီးတဲ့နောက်ထိုင်းတာဝန်ရှိသူတွေဆွေးနွေးနေတာဖြစ်ပါရယ်ရှင်
ထိုင်ဝမ်ကျွန်းကအစိုးရရုံးတွေမှာတရုတ်ကုမ္ပဏီပိုင် Deep Seek ဉာဏ်ရည်တု AI နည်းပညာကိုမသုံးကြဘူးဒီကနေ့တင်လာနေမှာပဲတားမြစ်လိုက်ပါတယ်။အစောပိုင်းမှာအသုံးမပြုသင့်ဘူးလို့သတိပေးခဲ့ရကနေအခုနောက်ဆုံးလုံခြုံရေးအတွက်အန္တရာယ်ရှိတယ်ဆိုပြီးတော့တားမြစ်လိုက်တာပါ။ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုလက်အောက်ခံဖြစ်သဘောထားပြီးစီးရေးနိုင်ငံရေးရချင်းချောက်နေတဲ့တရုတ်နိုင်ငံကနည်းပညာတွေအသုံးပြုရမှာအရင်ကတည်းကစိုးရိမ်မှုတွေရှိနေပါတယ်။ထိုင်ဝမ်ရဲ့သတင်းအချက်အလက်တွေလုံခြုံရေးအတွက်အစိုးရဌာနတွေမှာ Deep Seek အသုံးပြုမှုတားမြစ်ရတာဖြစ်ကြောင်းအစိုးရဖွဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့တာလို့လည်းဝန်ကြီးချုပ်ယုံကထုတ်ပြန်ကြမှာဖော်ပြထားပါတယ် Deep Seek ရဲ့စင်ဆာဖြတ်တောက်မှုနဲ့အချက်အလက်တွေတရုတ်အစိုးရလက်ထက်ရောက်သွားမှာစိုးရိမ်နေလို့လည်းသတင်းထုတ်ပြန်ကြမှာပြောဆိုထားပါတယ်ထိုင်ဝမ်ရဲ့ digital ဝန်ကြီးဌာနကတော့အစိုးရဌာနတွေမှာ deep seek ကိုအသုံးမပြုသင့်ကြောင်းတောက်ကြနေကပြောထားပေမဲ့တားမြစ်ကြောင်းတော့အတိအကျပြောမထားပါဘူး။တောင်ကိုရီးယားပြင်သစ်အီတလီနဲ့အိုင်ယာလန်အပါအဝင်တခြားနိုင်ငံကတာဝန်ရှိသူတွေကလည်း deep seek အသုံးပြုသူတွေရဲ့ကိုယ်ရေးကိုယ်ရာအချက်အလက်တွေကိုကုမ္ပဏီတွေကဘယ်နေရာတွေမှာအသုံးချနေတယ်လဲဆိုတာကိုလည်းစစ်ဆေးနေကြပါတယ်ရှင်။
American က Grammy ဂီတာထူးချွန်စုပေးပွဲမှာနာမည်ကျော်အမျိုးသမီး Pop ဆိုတော့ Beyoncé ကကောင်းပွိုင်ကာတာနဲ့တနှစ်တာအတွက်အကောင်းဆုံး Album ဆုကိုရရှိသွားပါတယ်။ California ပြည်နယ် Los Angeles မြို့မှာမနေ့ကကျင်းပခဲ့တဲ့68ကြိမ်မြောက် Grammy ဂီတာထူးချွန်စုပေးပွဲမှာအမြင့်ဆုံးဆုကိုရရှိသွားတာပါ။ Grammy ဆုပေးပွဲသမိုင်းတစ်လျှောက်ဆုအများဆုံးရရှိဘူးသူလည်းဖြစ်အများဆုံးစကားတင်ရွေးချယ်ခံရသူလည်းဖြစ်တဲ့ Beyoncé ဟာအမြင့်ဆုံးဆုအတွက်အရင်ကလည်းရထားခံရဘူးပေမဲ့ဆုနဲ့လွဲခဲ့ရပါတယ် Beyoncé ဟာအဲ့ဒီကောင်းပွိုင်ကာတာတချင်းနဲ့ပဲအကောင်းဆုံး American ကျေးလက်တေးဂီတာ Album ဆုကိုလည်းစုခုရရှိခဲ့ပြီးနာမည်ကျော်အဆိုတော် Taylor Swift ကဆုချီးမြှင့်ပေးအပ်ခဲ့တာပါကောင်းပွိုင်ကာတာနဲ့တနှစ်တာအတွက်အကောင်းဆုံး Album ဆုရရှိလိုက်တဲ့အတွက် Beyoncé ဟာ27ရာစုအတွင်းGrammy ထိပ်တန်းဆုကိုစွခူးခဲ့တဲ့ပထမဆုံးလူမဲအမျိုးသမီးအဆိုတော်ဖြစ်လာခဲ့ပါတယ်။ Hip Hop အဆိုတော် Kendrick Lamar ကတော့ Not Like Us ဆိုတဲ့တချင်းနဲ့တနှစ်တာအတွက်အကောင်းဆုံးတချင်းနဲ့တီဆိုဖျော်ဖြေမှုနဲ့ထုတ်လုပ်မှုဆုကိုရရှိသွားပါတယ်။လူငယ်အမျိုးသမီးအဆိုတော် Sabrina Carpenter ကတော့ Short and Sweet တချင်းနဲ့အကောင်းဆုံးမျက်နှာသစ်အဆိုတော်ဆုကိုရရှိခဲ့ပါတယ်ရှင်။တနင်္လာနေ့ညချမ်းသတင်းစီစဉ်ကိုမခင်လေးနဲ့အတူတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေသတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံကသွင်းကုန်တွေအပေါ်ကုန်သွယ်ခွင့်တိုးကောက်တာနဲ့ပတ်သက်လို့အမေရိကန်အစိုးရကဆက်ပြီးအရေးယူဆောင်ရွက်နေပါတယ်ကနေဒါကလက်တုံ့ပြန်ပြီးအမေရိကန်အပေါ်ကုန်သွယ်ခွင့်တိုးကောက်ဖို့ကြေညာလိုက်တဲ့တစ်ချိန်တည်းမှာပဲမက္ကဆီကိုနဲ့တရုတ်နိုင်ငံတွေကလည်းလက်တုံ့ပြန်မယ်ဆိုပြီးပြောဆိုထားတာပါ။ဒါပေမဲ့လည်းအမေရိကန်နဲ့ညှိနှိုင်းဆောင်ရွက်ဖို့အစင်သည့်ရှိတယ်လို့လည်းဆိုပါရယ်။ VOA သတင်းတော့ Veronica Bladeres Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်။ American ပြည်တော်စုကကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေအပေါ်ဖေဖော်ဝါရီ4ရက်အင်္ဂါနေ့ကစပြီးတော့ကုန်သွယ်ခွန်တိုးကောက်မှာပါ။အဲ့ဒီနိုင်ငံတွေဟာ Fentanyl မူးယစ်ဆေး American ပြည်တော်စုကိုဝင်ရောက်နေတာတွေရက်သွားအောင်လုံလောက်အောင်ဆောင်ရွက်တာမျိုးမရှိသလိုအမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်နေတာတွေကိုထိထိရောက်ရောက်မနှိမ်နှင်းမှုဆိုပြီးတော့ဆွဆွဲထားတာပါ
These countries have an opportunity. အဲ့ဒီနိုင်ငံတွေအနေနဲ့အမေရိကန်သမ္မတနဲ့လက်တွဲဆောင်ရွက်ဖို့အခွင့်အရေးရှိပါတယ်။ကျမတို့နိုင်ငံနဲ့တရားမဝင်ဝင်ရောက်လာနေသူတွေအရေးအတူလက်တွဲဆောင်ရွက်ဖို့ပါ
။ကုန်သွယ်ခွန်တိုးကောက်တာကြောင့်ဟင်းသီးဟင်းရွက်မော်တော်ကားပစ္စည်းနဲ့တခြားအသုံးဆောင်ပစ္စည်းဈေးတွေတက်လာနိုင်ကြောင်းကြွမ်းကျင်သူတွေကထောက်ပြပါရတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းတနင်္ဂနွေနေ့က True လူမှုကွန်ရက်မှာအလားတူသဘောမှတ်ချက်ပေးခဲ့ပါရတယ်။ထိခိုက်နိုင်မလားဆိုရင်ထိခိုက်ကောင်းထိခိုက်နိုင်တယ်လို့ထိခိုက်ချင်မှလည်းထိခိုက်မှာပါဒါပေမဲ့ကျွန်တော်တို့အနေနဲ့ကြီးမြတ်တဲ့အမေရိကတပံပြန်ဖြစ်လာအောင်လုပ်နေတာကြောင့်ပေးဆက်ရတဲ့တန်ဖိုးနဲ့ထိုက်ခိုက်တန်တန်ပြန်ရမှာပါလို့ထရမ့်ကရေးသားခဲ့တာပါ
If prices go up
တကယ်လို့ကုန်စည်နှုန်းတွေတက်လာရင်ဒါဟာအမေရိကန်ရဲ့လုပ်ရအပေါ်တခြားတိုင်းပြည်တွေရဲ့တုံ့ပြန်မှုကြောင့်ပါ
အမေရိကန်ရဲ့ကုန်သွယ်ခွန်တိုးကောက်တာစတင်အသက်ဝင်တာနဲ့ကနေဒါကလည်းအမေရိကန်အပေါ်25ရာခိုင်နှုန်းကုန်သွယ်ခွန်တိုးကောက်မယ်ဆိုပြီးတော့ကနေဒါဝန်ကြီးချုပ် Justin Trudeau ကစနေနေ့ကကြေညာပါတယ်ဒါပေမဲ့ဆွေးနွေးအဖြေရှာဖို့လဲနီးလန်းရှာဖွေနေပါတယ်
We're going with officials from the White House our police agency
တရုတ်ကျမတို့အစိုးရတာဝန်ရှိသူတွေအနေနဲ့လာမယ့်ရက်တွေအတွင်း precursors ဓာတ်ပစ္စည်းကိစ္စဆွေးနွေးဖို့ရှိပါတယ်။ဘာတွေဆက်လက်အကောင့်ထဲပို့နိုင်မလဲဆိုတာပြောဖို့ခက်ပေမဲ့ဘယ်လိုနည်းလမ်းမျိုးမဆိုသုံးပြီးဒ အဆင်ပြေအောင်ဆောင်ရွက်ဖို့လမ်းပွင့်ထားပါတယ
်။မက္ဆီကိုသမ္မတကလော်ဒီယာရှေမွန်ကလည်းအမေရိကန်နဲ့ကနေဒါအနေနဲ့ပြဿနာကိုပူးပေါင်းအဖြေရှာဖို့တိုက်တွန်းပါတယ်။ဒါပေမဲ့လည်းအမေရိကန်ဘော်ကုန်သွယ်ကွန်တိုးကောက်ဖို့အဆင်သင့်ပြထားတယ်လို့စီမင်းတင်းကျက်တဲ့နီလန်လည်းအသုံးပြုသွားမယ်လို့ X လူမှုကွန်ရက်မှာရေးပါတယ်။တရုတ်နိုင်ငံကတော့အမေရိကန်ကုန်သွယ်ကွန်တိုးကောက်တဲ့ကိစ္စကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ်မှဖြေရှင်းမယ်လို့ဆိုပါတယ်။ဒါပေမဲ့ဘလို့တုံ့ပြန်မလဲဆိုတာကိုထုတ်ဖော်ပြောကြတာမျိုးမရှိသေးသလိုအမေရိကန်အနေနဲ့ဆွေးနွေးအဖြေရှာဖို့လဲတိုက်တွန်းနေပါတယ်ခင်ဗျာ
။ဒါကတော့ကိုအောင်ကနေပြီးတော့ဒီအမေရိကန်မှာကုန်သွယ်ကွန်တွေတိုးကောက်မဲ့ကိစ္စနဲ့ပတ်သက်လို့ပြောသွားတာပါ။အခုတော့ကချင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ဗမော့အခြေစိုက်အမှတ်366အမြောက်တရင်ကိုမကြသေးခင်ကပဲပူပေါင်းတက်တွေနဲ့အတူသိမ်းပိုက်လိုက်ပြီးနောက်ဆက်တွဲတိုက်ပွဲတွေဆက်ပြီးပြင်းထန်နေတယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA ကပြောပါရယ် KIA နဲ့ပူးပေါင်းတပ်တွေလာနေချီထိုးစစ်ဆင်နေတဲ့ဗမော်မြို့နောက်ဆုံးစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါရှင
် KIA နဲ့မဟာမိတ်တပ်တွေဟာကချင်ပြည်နယ်ဒုတိယမြို့တော်ဖြစ်တဲ့ဗမော်မြို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာနှစ်လလောက်ကြာမြင့်လာနေပြီးဒီရက်ပိုင်းမှာတော့အမှတ်366အမြောက်တရင်အမတ366ကိုသိမ်းယူခဲ့တယ်လို့တိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေတာပါဒီကနေ့မှာတော့အမှတ်21စစ်စင်ရေးကုကဲမှုဌာနချုပ်စကခ21ရဲ့အဓိကလုံခြုံရေးတပ်ဖြစ်တဲ့ခလာယ236မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်ဘယ်နေ့ကတော့အမှတ်366ကိုတော့ဘယ်နေ့ညနေပိုင်း4:40ချင်းတော့ပါပြင်းထန်တာရှိပါတယ်အဲဒီနေ့တော့တိုက်ပွဲတော့ဆက်ဖြစ်နေပါတယ်အိုသက်သက်တက်ကြည့်ပြမှာနည်းနည်းဆုတ်နေတာအဲ့ဒါကိုဝိုက်ကြည့်နေတဲ့အချက်ရှိပါတယ်အဲ136တက်နေတာအဲ136ကတော့ဥစားပေါ့အဲ့ဒီသက်သက်တက်ကြည့်ရဲ့အမှန်ကန်ချုပ်ရတဲ့ဖြစ်ပါတယ
်ဒေတာရင်းသတင်းမီဒီယာတွေမှာတော့အမှတ်နဲ့လျှက်စစ်နဲ့ဆက်မှုအင်ဂျင်နီယာတက်ကိုပါသိမ်းယူကြောင်းဖော်ပြနေပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အတိမပြုပါဘူး KIA ရှေ့တိုင်းတက်ဖွဲ့ဝင်နေတဲ့နီးစပ်သူတူဦးကတော့တနင်္ဂနွေနေ့တိုက်ပွဲမှာလက်နက်ခဲယမ်းတွေလည်းတင်းစီရမိကြောင်းနဲ့မကြခင်ဗမော်မျိုးကိုတင်းယူမဲ့အခြေအနေရှိတဲ့အကြောင်းပြောပါရစေ
။ဗမော်ကမတိကြနေတုန်းကဒီအမြောက်တပ်366ကိုအပြီးတက်တိုက်ခိုက်သိမ်းပါတည်းကြီးပေါ့နော်။အဲလက်နက်ခဲယမ်းတွေလည်းအမြောက်အများတင်းစီရတာရှိတယ်။ပြီးလို့ရှိရင်အခုကြံနေတာကဒီစကခ23ရဲ့48ရဲ့တက်ကတူရဲ့နည်းနည်းကြံနေရပေါ့။အဲ့ဒါကိုလည်းအပြီးတက်အရှင်းလေးလုပ်နေပြီတဲ့အဲဆင်ဗမော်အဲတမျိုးလုံးအဲမကြခင်တော့အသိပိုက်ရရှိမဲ့အလားအလာရှိပါလေပြ။ဘမော်မျိုးမကြောက်ဘူးတဲ့စစ်ကောင်စီကဒီကြောင်တိုက်ခိုက်မှုတောက်လျှောက်လုပ်နေတယ်ပေါ့နော်ပြီးရင်ဒီအဲသူတို့စစ်ကောင်စီတပ်စခန်းနဲ့နေရနေရနေဒီ drone နဲ့ပုံစံပြီးမီးရှို့တယ်သူရှင်လက်နေကြီးနဲ့တောက်လျှောက်ပြကူနေပေါ့မျိုးဝတော်များအဲနေနေပျက်စီးရပေါ့နော
်ဒီရပိုင်းတွေမှာတော့မြစ်ကြီးနားမြို့အထက်ပိုင်းမြစ်စုံနဲ့ဘူတာအိုလမ်းမှာလဲစစ်ကောင်စီဘက်ကအင်အားတိုးမြင့်လာတာတွေရှိသလိုမြစ်ကြီးနားဝိုင်းမော်ဘက်မှာလဲလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းပြောပါရယ်လက်ရှိဗမော်ဒေသတိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဗမော်မြို့မှာစစ်စီရင်ကုကဲမှုဌာနချုပ်စကခ21ခလာယ49 121 236 239အပါဝင်တရင်လေးရင်အမြောက်တက်တန်ကြက်ကာတက်တင်ကားတက်အပြင်ဆက်သွယ်ရေးတက်စေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စားတဲ့လက်ယုံတက်ဖွဲ့တွေလည်းအခြေစိုက်ထားတာပါပြီးခဲ့တဲ့လာကုန်ပိုင်းကတော့ဗမော်လေစိတ်အပါဝင်အမှတ် 9006 တန်ကြက်ကာတက်နဲ့စစ်ဖက်ရေးရလုံခြုံရေးတက်ဖွဲ့စခန်းစားတာတွေကိုတင်ပိုက်ခဲ့ကြောင်း KIA ကသတင်းထုတ်ပြန်ထားပါတယ် KIA နဲ့မဟာမိတ်တပ်တွေဟာဒီဇင်ဘာလ4ရက်နေ့ကစတင်ပြီးဗမော်နဲ့မန်စီမြို့တွေကိုတပြိုင်တည်းထိုးစစ်ဆင်ခဲ့တာပါဇန်နဝါရီလ10ရက်နေ့မှာတော့ခမရ319 601နဲ့အမှတ် 923 အမြောက်တက်တွေကိုတင်ပိုက်ပြီးမန်စီတမျိုးလုံးကိုတင်းယူခဲ့ပါရယ်ခမညာ
ဒါကတော့ကိုငိမ့်ချန်းကဒီကချင်ပြည်နယ်မှာတိုက်ပွဲနေတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းပေါ့နော်သတင်းပေးပို့ချက်ကိုပြောပြသွားတာပါအခုတော့ထိုင်းမြန်မာနယ်စပ်မှာလုံခြုံရေးတွေတင်းကျပ်နေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံရဲ့အခြေစိုက်တဲ့ online ရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့နယ်စပ်နဲ့ကတ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာအခုရက်ပိုင်းလုံခြုံရေးအလွန်တင်းကျပ်နေပါတယ်ဒီ online ရာဇဝတ်ဂိုင်းတွေမှာအလုပ်လုပ်ကင်ဖို့အထူးသဖြင့်တရုတ်နိုင်ငံသားအများအပြားလူမှောင်ခိုကူးခံနေရတဲ့အကြောင်းနိုင်ငံတကာသတင်းတွေမှာဖော်ပြလာပြီးတဲ့နောက်ထိုင်းနိုင်ငံကအခုလိုအရေးယူဆောင်ရွက်လာတာပါမဲဆောက်မြို့ကိုရောက်နေတဲ့ VOA Wine Daughter ကိုသိန်းထိုင်ဦးကိုကိုအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ပါကိုသိန်းထိုင်ဦးရေဒီမြန်မာနိုင်ငံပဲ channel က online ကနေပြီးတော့လိမ့်လေတဲ့ခိုင်းနေမှာပေါ့နော်ဟိုအလုတ်လုတ်ကင်ဖို့ဆိုပြီးတော့တရုတ်နိုင်ငံသားအများအပြားဒီလူမောင်ကိုကုခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာထိုင်းနိုင်ငံမှာတော်တော်လေးလွန်ကျွေးတင်းကျပ်ထားတယ်ဆိုပြီးတော့ကျွန်တော်တို့သိရပါတယ်ကိုသိန်းထိုင်ဦးကနောက်အခုဒီမဲဆောက်မှာရောက်နေတယ်ဆိုတော့ဟိုအဲ့ဒီမှာတွေ့ရတဲ့အခြေအနေလေးတွေကိုပြပြပြောအောင်
ဟုတ်ကဲ့ပုံမှန်နဲ့ထူးထူးခြားခြားလုံခြုံရေးတပ်ဖွဲ့ဝင်တွေတိုးချထားတာမျိုးကိုတော့ကျွန်တော်သတိထားမိပါတယ်ခင်ဗျဥပမာလေစိတ်တွေမှာနိုင်ငံသားခီးတယ်တွေကိုတာမန်စစ်ဆေးတာမျိုးတဲ့တန်တရားရှိတဲ့သူတွေကိုခေါ်ပြီးတော့တီးခြားခေါ်ပြီးတော့စစ်ဆေးတာမျိုးတွေလည်းကျွန်တော်သတိထားမိပါတယ်အမှမဲဆောက်လေစိတ်ကိုရောက်တဲ့ဆိုရင်နိုင်ငံသားခီးတယ်တွေကိုပဲတီးတန့်ဘယ်မှာနေမှာလဲဘာလို့လာတာလဲဆိုတာမျိုးစစ်ဆေးတာမျိုးတွေနောက်မဲဆောက်လေစိတ်ကနေပြီးတော့မြို့ရဲကိုလာတဲ့လမ်းမှာလဲနိုင်ငံကူးလက်မှတ်တွေကိုထပ်ပြီးတော့စစ်ဆေးတာမျိုးတွေထပ်မေးမြန်းတာမျိုးတွေရှိပါတယ်ခင်ဗျဒီ online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကြောင်းထိုင်းနိုင်ငံမှာလူတွေနိုင်ငံသားတွေပျောက်ပျောက်သွားတယ်ဆိုတော့သူတွေနေဆက်ဒေသမှာပျောက်သွားတယ်ဆိုတော့သတင်းမျိုးတွေထွက်တဲ့အတွက်ဒီကိစ္စကိုထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့အထူးသတိထားပြီးတော့ခိုင်တွယ်နေတာမျိုးတွေကျွန်တော်တို့တွေ့ရပါတယ်ခင်ဗျအထူးဖြင့်နေဆက်ဒေသတွေသွားတယ်ဆိုရင်တော့ခိတ်ဒီမှာနိုင်ငံသားခီးတဲ့တွေအနေနဲ့ကားအပြင်ကိုထွက်ရတယ်နိုင်ငံကူးလက်မှတ်ကိုကင်ထားပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကဓာတ်ပုံတီးတန့်ရိုက်တာမျိုးတွေရှိပါတယ်ခင်ဗျထပ်ပြီးတော့စစ်ဆေးတာမျိုးတွေကြုံရပါတယ်သူတွေနေဆက်ဒေသမြောက်ဝတီဘက်ပေါ့နော်မြန်မာနိုင်ငံနယ်စပ်ဒေသဘက်မှာလုံခြုံရေးကိုထူးတင်းကျပ်ထားတာတွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဟိုနိုင်ငံသားသားတွေကိုပဲလုံခြုံရေးတင်းကျပ်တာမျိုးလားနောက်တစ်ခုကဒီမြန်မာနယ်စပ်နဲ့ကဲ့ရဲ့ဆိုတဲ့အခါကျတော့မဲဆောက်မှာလည်းပဲမြန်မာနိုင်ငံသားတော်တော်များများနေကြပါတယ်ဆိုတော့ဒီမြန်မာနိုင်ငံသားတွေနဲ့ပတ်သက်တဲ့လုံခြုံရေးအနေအထားနဲ့ပတ်သက်ပြီးတော့ဗားရီများသိရပါလဲ
ဟုတ်ကဲ့မကြသေးခင်တော့ဒီတရုတ်ပြည်သူလုံခြုံရေးလက်ထောက်ဝင်ကြီးဒီကိုလာသွားတဲ့မဲဆောက်ကိုလာသွားတဲ့ကာလအတွင်းကတော့နိုင်ငံသားတွေငှားထားတဲ့အိမ်ယာတွေမှာတက်ပြီးတော့စစ်ဆေးတာမျိုးတွေတချို့အထူးသဖြင့်တော့တရုတ်နိုင်ငံသားတွေငှားထားတဲ့အိမ်တွေမှာစစ်ဆေးတာမျိုးဖန်ဆီးတာမျိုးတွေရှိခဲ့တယ်ဆိုတဲ့သတင်းတွေကြားရပါတယ်။ဒါကြောင့်ဒီမြန်မာအတိုက်ခံအင်အားစုတွေကြားမှာလဲရုံထောင်ကြောင်မိသဘောမျိုးကိုကမှတ်တမ်းမရမရှိလို့ရှိရင်ဖန်ဆီးခံရနိုင်တယ်ဆိုပြီးတော့အချင်းချင်းသတိပေးတာမျိုးတွေလည်းရှိပါတယ်။ကျွန်တော်သတိထားမိသလောက်တော့ဒီရက်ပိုင်းမှာတော့အဲ့လိုဖန်နာစီတာမျိုးတွေအိမ်တွေကိုစစ်ဆေးတာမျိုးတွေမကြားရပါဘူး။နောက်ပြီးတော့မြန်မာနိုင်ငံသားတွေလည်းပုံမှန်တော့သွားလာနေကြလာတွေ့ရပါတယ်ခင်ဗျ။
American ပြည်တော်စုကအကူအညီတွေရပ်ဆိုင်းလိုက်တာကြောင့်အထူးသဖြင့်တော့ဒုက္ခသည်တွေပေါ့နော်။ဒီဒုက္ခသည်တွေအနေနဲ့ဒီအထူးသဖြင့်ဒီဆေးဝါးကုသမှုခံယူနေတဲ့အပိုင်းမှာဆိုလို့ရှိရင်အတော်လေးဒုက္ခရောက်တယ်ဆိုပြီးတော့ကျွန်တော်တို့ကြားရပါတယ်။ဒါပေမဲ့လည်းပဲဒီနောက်ပိုင်းမှာပေါ့နော် America ကဒီလူတွေဆက်ပြီးတော့အသက်ရှင်နေထိုင်နိုင်ဖို့အတွက်စံမှန်ရေးစောင့်ရှောက်တဲ့ကိစ္စမျိုးတွေမှာတော့သူတို့ကဒီအကူအညီတွေဆက်ပေးသွားမယ်ဆိုပြီးတော့ပြန်ပြောင်းပြီးတော့ပြောတာမျိုးရှိပါတယ်ဆိုတော့အခုလက်ရှိအခြေအနေကဘာတွေများသိရပါလဲ
ဟုတ်ကဲ့ဒီအမေရိကန်အစိုးရရဲ့ USAID ဒီဖွံ့ဖြိုးရေးအကူအညီအောက်ကအစီအစဉ်တချို့ကတော့ထိခိုက်နစ်နာနိုင်တယ်ဆိုပြီးတော့အခုလိုအကူအညီဆိုင်းငံ့ထားတဲ့ပုံမှာစိုးရိမ်နေကြအောင်ပြောဆိုကြတာရှိပါတယ်ဒါပေမဲ့သူတို့ဒီကုလသမဂ္ဂအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကလည်းအမေရိကန်အစိုးရနဲ့ညှိနှိုင်းနေစေကာလဖြစ်တဲ့အတွက်ကြောင့်မလို့ဟိုတိတိကျကျသတင်းမီဒီယာတွေနဲ့ပြောတာမျိုးတွေနောက်ပြီးတော့ဖြစ်နိုင်လို့ရှိရင်မပြောကြဘူးဆိုပြီးတော့ထိန်းသိမ်းနေကြဘူးအခြေအနေကိုစောင့်ကြည့်နေဖို့ဆိုပြီးတော့မှားထားတာမျိုးတွေလည်းကျွန်တော်ကြားရပါတယ်ဒါပေမဲ့လည်းကြောင်းတက်နေတဲ့ကလေးငယ်တွေနောက်ပြီးတော့ဒုက္ခသည်စကမ်းမှာမိကိုနေထိုင်ရပြီးတော့ကျန်းမာရေးရာစေကူတာမှုခံယူရတဲ့သူတွေကြားထဲမှာတော့စိုးရိမ်နေကြအောင်ပြောကြပါတယ်ကျန်တဲ့ဒီဒီမိုကရေစီရေးလှုပ်ရှားနေတဲ့အတိုက်ခံအဖွဲ့အစည်းတွေကြားမှာတော့သူတို့အကူအညီတွေကအမေရိကန်အစိုးရရဲ့အကူအညီတစ်ခုတည်းမဟုတ်တဲ့အတွက်တော်တော်များများကတော့လုပ်ငန်းပုံမှန်လေပတ်နာမျိုးတွေရှိပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရရဲ့အကူအညီအခုဆိုင်းငံ့ထားတာကနေတကယ်တမ်းရဆိုင်သွားမယ်ဆိုရင်ဒုက္ခရောက်နိုင်တဲ့အခက်အခဲတွေ့နိုင်တဲ့အဖွဲ့အစည်းတွေကြားမှာတော့စိုးရိမ်နေအကြောင်းတော်တော်လေးကိုကြေကြေပြန့်ပြန့်ပြောနေတာမျိုးတွေသတိထားရပါတယ်ခင်ဗျ
။ဒါကတော့မဲဆောက်ကိုရောက်နေတဲ့ကျမတို့ VOA ဝိုင်းတော်သားကိုသိန်းထိုင်ဦးကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တာပါ။အခုတော့ကျမတို့ရခိုင်ပြည်နယ်ကအခြေအနေကိုပြောပြမှာပါ။ရခိုင်ပြည်နယ်မှာစစ်ဘေးဒဏ်ခံရတဲ့ကြားနောက်ထပ်ရောဂါဖြစ်ပွားမှုတွေပါကြုံနေရတယ်လို့အကူအညီပေးနေသူတွေက VOA ကိုပြောပါတယ်။ကွာမြို့နယ်မှာဆိုရင်ကလေးငယ်တွေအပါအဝင်အရေးပြားရောဂါဖြစ်ပွားသူတွေရှိနေပြီးတော့ကုသခံယူဖို့လည်းခက်ခဲနေတယ်လို့ဆိုပါတယ်။စစ်ဘေးဒဏ်သင့်ရခိုင်ပြည်နယ်ကကျန်းမာရေးပြဿနာအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမွန်ကပြောပြမှာပါရှင်
။အာရခတ်တပ်တော် AA ထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ကွာမြို့နယ်မှာတော့အသက်10နှစ်အောက်ကလေးငယ်တွေနဲ့အသက်ကြီးတဲ့သူတွေအရေးပြားရရန်တာတွေအရေးပြားယောဂါတွေဖြစ်ပွားနေတယ်လို့ကုညီပေးနေသူတွေကပြောပါတယ်။အရေးပြားရရန်တဲ့သူတွေထဲမှာတချို့ကအနာစိမ့်ပေါက်တာနဲ့အနာကျောက်ပုံစံပေါက်တာမျိုးတွေလည်းတွေ့ရတယ်လို့ ဂွားမြို့နယ်စစ်ဘေးရှောင်ကူညီရေးပူးပေါင်းအဖွဲ့ပြန်ကြားရေးတာဝန်ခံကိုနိုင်အောင်လင်းက VOA ကိုပြောပြပါတယ်
စစ်ဆောင်စခန်းတွေမှာဆိုလို့ရှိရင်လည်းအေးပြားရရညာတွေလောက်ကတော့စပြီးတော့ရှိလာပါတယ်ပြင်းပြင်းထန်ထန်ခံစားရတာမျိုးတော့မဟုတ်သေးပါဘူးဒီဒေသခံပြည်သူတွေမှာကတော့လက်ရှိဆိုလို့ရှိရင်ကျွန်တော်ဒီကြင်တိုင်းနယ်မြေမှာရှိတဲ့ဒီကျွာ12ရာလောက်ပေါ့လေကျွန်တော်တို့လူကြီးအပြင်ဆိုရင်ဒီ3000ဝန်းကျင်လောက်ရှိတယ်ပြီးတော့ဒီကျွာ12ရာကဒီဒေသခံပြည်သူတွေကတော့ဒီအေးပြားရနာဝိနနာကိုဒီတော်တော်လေးပြင်းပြင်းထန်ထန်ခံစားနေရတယ်ပေါ့လေဟုတ်
စစ်ဘေးရှောင်ပြည်သူ3000ကျော်ရှိနေတဲ့ဂွားမြို့နယ်မှာရာနာဝေဒနာဖြစ်သူအများစုကဒေသခံတွေဖြစ်ပါတယ်။အရင်အစဉ်အဆက်တုန်းကဂွားမြို့နယ်မှာဒီလိုမျိုးအရေးပြားရာရန်တဲ့ရောဂါတွေမရှိခဲ့ဘူးလို့ကိုနိုင်အောင်လင်းကပြောပါတယ်။အခုချိန်စစ်ပွဲအလွန်ကာလမှာတော့တကူရေးတန့်ရှင်းမှုအားနည်းတာ၊ကျန်းမာရေးဆောင်ရှောက်မှုမရတာနဲ့အစာအာဟာရလိုအပ်ချက်တွေကြောင့်အရေးပြားရာရန်တာတွေဖြစ်နိုင်တယ်လို့သူကဆက်ပြောပါတယ်။
လုံးခဲတဲ့တလားလောက်ကပဲဒီဒေသခံပြည်သူတွေရောဆက်ဆောင်ပြည်သူတွေရောမှာဒီအေးပြားမှာရရန်တာနေပြီးတော့လက်တွေမှာဒီအေးပြားရနာတွေစပြီးတော့အနှံ့ငယ်ခံစားလာရတယ်ပေါ့လေဒီကျွန်တော်နှစ်လပိုင်းပထမပတ်မှာသူတို့စပြီးတော့တော်တော်လေးကိုဒီခန္ဓာကိုယ်အနှံ့ကိုပြန့်နှံ့ပြီးတော့မှအဲတော်တော်လေးပြင်းပြင်းထန်ထန်ခံစားလာရတယ်ပေါ့လေ
ကွာမြို့နယ်မှာပြန်လဲထူထောင်ရေးနဲ့အတူစစ်ဘေးရှောင်ကူညီရေးလုပ်ငန်းတွေကိုလည်းတပြိုင်တည်းလှုပ်ဆောင်နေတယ်လို့ပြောပါတယ်စစ်ကောင်စီရဲ့လေကြောင်းရံနဲ့လက်နက်ကြီးအန္တရာယ်တွေကြောင့်တခြားနေရာကရောက်လာတဲ့စစ်ရှောင်တွေလည်းဂွားမြို့နယ်မှာရှိနေပါတယ်
။စစ်ပွဲကာလဖြစ်တာကြောင့်လို့ဒီကျွန်တော်ရခိုင်ပြည်ထဲမှာဆိုလို့ရှိရင်လည်းဒီစားနပ်အခါတွေဈေးဝါတွေရှားပါတယ်ပေါ့လေစင်းတုံးကြီးမှာစားနပ်အခါကတော့လက်ရှိအနေထားမှာဆိုလို့ရှိရင်အဆင်ပြေမဲ့ဒီဈေးဝါတွေဆိုလို့ရှိရင်ကတော့ဒီစင်းတုံးကြီးမှာပေါ့လေပြီးတော့ကနောက်တစ်ခုကကြတော့ဝယ်ရတာရှားပါတယ်ပေါ့လေဒီရခိုင်ပြည်နယ်ထဲကိုဒီဈေးဝါတွေပါတယ်အစနိုင်ခါတည်ယူမယ်ဆိုလို့ရှိရင်လည်းစက်ကောင်စီဂိတ်တွေကနေပြီးတော့ပြင်းမဖြတ်တဲ့ခါကျတော့ဒီဒေသခံပြည်သူတွေမှလည်းဒီစားနပ်ရိက္ခာနဲ့ဆေးဝါးတွေကဝယ်ရတာအဆင်မပြေဘူးပေါ့လေ
ဒေသအတွက်စားနပ်ရိက္ခာနဲ့ဆေးဝါးအပါအဝင်ကုန်သွယ်ရေးကတော့ ARD တိုင်းဘက်ကနေအဓိကစီးဆင်းနေတာပါအခုချိန်မှာတော့ဆေးရေးပရိပခပြင်းထန်နေလို့ကုန်သွယ်ရေးလည်းရပ်တန့်နေပါတယ်စားနပ်ရိက္ခာအတွက်ဒေသထဲမှာဝယ်ယူလို့ရပေမဲ့ဆေးဝါးကတော့အတော်လေးကိုရှားပါနေပါတယ်လို့သိရပါတယ်အခုလိုမျိုးကူးဆက်တတ်တဲ့အရေးပြားရာရန်ဝေဒနာတွေခံစားလာရတဲ့အချိန်မှာတော့ဆေးဝါးမလုံလောက်တဲ့ပြဿနာတွေရှိနေပြီးတော့ကုညီပေးနေသူတွေကလည်းဆေးဝါးဝယ်ယူနိုင်မှုအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင်
။ဒါကတော့မဆုမုံကနေပြီးတော့ဒီရခိုင်ပြည်နယ်ကဂျမ်းမာရေးအခြေအနေဆိုးရွားနေတာနဲ့ပတ်သက်လို့ပေးပို့လာတဲ့သတင်းကိုပြောပြသွားတာပါ။မကြာခင်ထုတ်လွှင့်မဲ့ဆက်သွယ်မေးမြန်းခန်းမှာတော့ဒီသမရထရမ့်ရဲ့အာရှပစိဖိတ်မူဝါဒအလားအလာနဲ့ပတ်သက်လို့နားဆင်ကြည့်ရှုရဖို့ရှိပါတယ်။ကျမတို့လူမှုရှုခင်းစီးပွားရေးကဏ္ဍစရတွေကိုလည်းထုတ်လွှင့်ပါပါ။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ကျမတို့ဒီ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ကြည့်ကြရအောင်ပါ။ပထမဦးဆုံးတင်ဆက်မှာကတော့ဆက်သွယ်မေးမြန်းခဲ့မှာအဲဒီနောက်မှာတော့စီးပွားရေးကဏ္ဍလူမှုရှုခင်းတက်တန့်အောင်သတင်းလွှာစတာတွေကိုကျမတို့ထုံလွင်ဖို့ရှိပါတယ်အခုတော့ဆက်သွယ်မေးမြန်းခဲ့မှာတော့မြမအရေးသမရထရမ့်အစိုးရကအင်ဒိုက်အားဒိုက်လုတ်ဖို့မရှိပေမဲ့လေအမေရိကန်ရဲ့ပြည်ရင်းအကျိုးစီးပွားဦးစားပေးမူဝါဒမှာတော့မြမအပါအဝင်အာရှပစိဖိတ်ဒေသဟာအရေးကြည့်တဲ့အခန်းကဏ္ဍမှာရှိနေတယ်လို့စောင့်ကြည့်အကဲခတ်တအုပ်က VOE ကိုပြောပါရယ်မြန်မာ American Democracy မဟာမိတ်အဖွဲ့ဘာဒရဲ့ဥက္ကဋ္ဌဦးညွန်တန်းကိုကိုငိမ့်ချန်းကဆက်သွယ်မေးမြန်းထားပါရယ်
ထရန့်အစိုးရဖွဲ့မှအရေးပါတဲ့ဝန်ကြီးနေရာအတွက်ပေါ့နော်ဒီပထမဆုံးအတည်ပြုနိုင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးမာကိုရီယိုကဒီအမေရိကန်အကျိုးစီးပွားကိုပိုပြတဲ့နိုင်ငံခြားရေးမူဝါဒကိုချက်သုံးမယ်ဆိုပြီးပြောပါတယ်ဒါတွေကဒီအမေရိကန်ဘီကင်းလုံခြုံရေးကိုအားကောင်းလာရင်းနဲ့ချမ်းသာကြွယ်ဝရေးအချက်တွေကိုဦးစားပေးမယ်ပြောပါတယ်ဒါကိုတစ်ဖက်ကပြန်ကြည့်ရင်ပေါ့နော်မြန်မာနိုင်ငံလည်းပါဝင်နေတဲ့ဒီရှစ်တောင်အရှေ့ဒေသဒီအရှေ့ပစိဖိတ်ဒေသကြီးတစ်ခုလုံးကတကယ်တမ်းတော့အမေရိကန်အကျိုးစီးပွားလိုပဲပြောနိုင်တာပဲမဟုတ်လားဗျကိုယ်တိုင်လည်းဒီအမေရိကန်မှာအခြေစိုက်ပြီးတော့ဒီမြန်မာအရေးကိုနှစ်ပေါင်းများစွာလှုံ့ဆော်လာခဲ့သူတယောက်နဲ့ဆိုရင်ဘယ်လိုသုံးသပ်မလဲဗျအ
ရှေ့ပစိဖိတ်မှာကလူကြီးကကမ္ဘာကြီးနဲ့ရှင်ဒီလောက်အများကြီးမဟုတ်ပါဘူးကမ္ဘာထုတ်ကုန်ကအများကြီးရှိနေကိုရီးယားတို့ဂျပန်တို့တရုတ်တို့ဆိုတော့နောက်အာဆီယံမှာနော်ဆိုတော့အရင်ကအရေးကြီးတယ်အရင်ကအရေးကြီးလို့ဘိုင်ဒန်ကသူတက်ထဲကသူကဒီအိန္ဒိယသမုဒ္ဒရာတွေကစစ်သည်မပေါက်သွားပြီအဲ့ရနေပြီး Quad Alliance ဆိုသူမိကွန်းချွေခဲ့တယ်။ဒါပေမဲ့ကျွန်တော်ဝမ်းသာစရာက Rubio ကလည်းဒီအရင်ဆုံးတွေ့တာအဲ့ Quad Alliance နဲ့သူတွေ့ခဲ့တယ်သူရဲ့ပထမဆုံး meeting က။နောက်ပြီးတော့စီးနိတ်မှာလည်းသူ့ကိုဒီခုနက New York က Democrat Senator ဒီ ASEAN ကို block တစ်ခုလုံးအနေနဲ့မင်းဘလို့ kain တွင်မလဲလို့မေးတဲ့နေရာမှာသူရှင်းပြသွားတယ်အဲ့ဒီရှင်းပြသွားတဲ့နေရာမှာမေးတဲ့လူကရောသူ့ကိုယ်၌ကမြန်မာဆိုတာကိုသူတို့ပြောသွားတယ်ပေါ့နော်အဲ့တော့ကျွန်တော်ခြုံပြောရရင်အာရှပစိဖိတ်ကဒီအရန်ရေးကြီးတယ်စီးပွားရေးရာကောစစ်ရေးရာကောကမ္ဘာစူပါပါဝါကြီးနှစ်နိုင်ငံရှိတယ်တရုတ်နဲ့အမေရိကကထိတ်တိုက်တွေ့နေအဲ့ဒီနေရာမှာဗမာပြည်ဟာအရန်ရေးကြီးတယ်အခုရိုဘီကိုကျွန်တော်ကြည့်တော့လေသူပြောတဲ့အဲ့ဒီအာဆီယံမင်းဘလို့ကင်တယ်မလဲဆိုတာကိုကြည့်တော့လေသူတို့တော်တော်ကိုနားလဲတယ်ဗမာပြည်အရေးကြီးရာဆိုတော့သူတို့သိတယ်
โอเคဒီ Rubio ကိုပေါ့เนาะဒီ ASEAN ဒေသတစ်ခုလုံးအကြောင်းကိုဒီတွတ်တော်မှာမေးတော့ तू อ่ะဘလို့ပြန်လဲရှင်းပြခဲ့လဲ။ဆို
တော့ Rubio ဘလို့ရှင်းပြလဲဆိုတော့ငါတို့ကတနိုင်ငံညင်းတော်ပြီးမင်းကတရုတ်ဘက်ကလားမင်းအမေရိကန်ဘက်ကလားအဲ့လိုတော့လုပ်လို့တော့မရဘူးတဲ့။တချို့ကတရုတ်ကိုဟိုစီးပွားရေးရောဟလာထုတ်ကုန်ရောမှီနေတာလေးတွေတော့ရှိတယ်။ဒါပေမဲ့ဒီနိုင်ငံတွေမှာများသောဖြင့်သူတို့စံနှုန်းရှိတာတရုတ်တနိုင်ငံတွေကသူတို့ဒေသတွေမှာအကြီးဆုံးစိုးမိုးချေလဲပြီးတော့ဒီတခြားသူတို့အားကိုးရမယ့်လူမရှိတာမျိုးတော့မကြိုက်သူတို့မလိုလားဘူးတဲ့။အဲ့တော့တနိုင်ငံချင်းမှုကိုဝင်ပြီးသူသုံးသပ်မှာပေါ့လေအမေရိကန်နဲ့တရုတ်ကတကယ်ကတော့ဒီတောင်ပစိဖိတ်မှာလည်းတရုတ်ကိုထိတိုက်တွေ့နေအောင်ဖိလစ်ပီးနိုမလေးရှားတို့အင်ဒိုနီးရှားတို့နဲ့တကယ်ထိတိုက်တွေ့နေအဲ့မှာလည်းအမေရိကန်တင်းတင်းရင်ပါတယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ policy တွေကဆက်သွားလိမ့်မယ်တရုတ်ကလည်းအမေရိကန်ကိုတော့မျက်လုံးထောက်ထောက်ကြည့်နေမှာပဲကျွန်တော်ခုနကပဲ Derek Mitchell LinkedIn မှာရေးထားလေကျွန်တော်ကြည့်လိုက်တယ်သူတန်တမန်အနေနဲ့နောက်ဆုံးသွားခဲ့တဲ့ခီးကတဲ့ကချင်ပြည်နယ်ဟုပါတဲ့ဘာဖြစ်လို့မဖြစ်မနေသွားလိုက်လဲဆိုတော့တရုတ်သူ့ရဲ့တရုတ်တံမှာကသူ့ကိုသတိပေးတယ်အဲ့ဒီနေရာကိုမသွားနဲ့ငါတို့တရုတ်ပြည်ရဲ့အကျိုးစီးပွားကိုလေးစားသွားဖြစ်ဆိုပြီးအဲ့တော့သူကလည်းမဖြစ်မနေသွားရပါတော့
ဘယ်လိုမျိုးဒီဒေတာတွေမှာဒီအမေရိကန်နောက်ခံအနေထားနဲ့ဆိုရင်တရုတ်နိုင်ငံဘက်ကပြန်စဉ်းစားရင်ဒီ Asia Pacific နဲ့ဒီမြန်မာအနေထားတစ်ခုလုံးကတရုတ်အတွက်ဆိုရင်ဘလောက်အရေးကြီးလဲဗ
ျတရုတ်အတွက်ကပို့ပြီးတော့အရေးကြီးတယ်ဘာလို့လဲဆိုတော့သူကမလက္ကာစထရိတ်ကိုသူတို့အရန်ကြောက်တယ်မလက္ကာစထရိတ်ကိုပိတ်လိုက်ရင်သူတို့ကဒီလောင်စာစီတွေမရမှကြောက်လို့ဒါကြောင့်ရခိုင်ကပိုက်လိုင်းတွေထွက်နေတာပေါ့နော်နောက်တစ်ခုကသူကတရုတ်ရဲ့တကယ်ပြည်တွင်အခြေအနေကသူ့ရဲ့ကန်ယိုရန်ဒေတာတွေတအားဖွံ့ဖြိုးတယ်အဲ့မှာရှိတဲ့လူကြီးတွေရဲ့ living standard တွေအရင်မြင့်နေတယ်ဒီကုန်းတွင်းပိုင်းတွေကစီးပွားရေးတွေကရှင်လိုက်ရင်တိတ်မရှိဘူးအဲ့ဒါကိုပြောင်းဖို့အတွက်သူကတရုတ်ရဲ့မူဝါဒလူတွေကိုထမင်းဝအောင်ထားတိုင်းပြောင်းအောင်ထားတိုင်းသူအုပ်ချုပ်လို့ရတယ်ပေါ့ဗျာအဲ့ဒါကိုအတွက်ကိုသူကမလုပ်ချင်လဲဆိုတော့ဒီယူနန်ကိုသူကအခြေခံပြီးတော့ယူနန် central ထားပြီးတော့ဒီအရှေ့တောင်အာရှတစ်ခုလုံးမှာတကယ်ကိုလမ်းပန်းဆက်တယ်ပြီးကုသရောင်းဝေးကြီးမားတယ်သူက belt and road plan ရှိတာပေါ့ဗျာသူကဒီရထားအမြန်လမ်းကြီးတွေဆိုလဲဒီမြို့တော်ကြီးတွေနဲ့သူကဖောက်ချင်တယ်ဒီကုမင်းနဲ့ဆိုတော့အဲ့ဒီ plan မှာမြမပြည်ကအရင်ကရေးကြည့်တယ်ရေးကြည့်ရတဲ့တယောက်ကမြမပြည်ကသူကလက်လွတ်နိုင်မှာမဟုတ်ဘူးအမေရိကန်ကလည်းဒီ Asia Pacific region မှာရှိတဲ့နိုင်ငံတွေသူကတတ်နိုင်တယ်များသူသူ့ဘက်ကိုနေအောင်သူကလုပ်မယ်ပေါ့နော
်ဟောဒီအခြေအနေတစ်ခုလုံးကိုခြုံငုံသုံးသပ်ရင်ရောဘလို့အလားလာရှိလဲ
အချုံပြောရင်တော့တရုတ်နဲ့အမေရိကန်ရဲ့ဒီအာရှပစိဖိတ်ဒေသမှာစီးပွားရေးစီးရေးပြိုင်ဆိုင်မှုကပိုပြီးတော့ပြင်းထန်လာဖို့ရှိတယ်။ဒါဒီအမေရိကန်ရဲ့ policy ကလည်း Rubio လူမျိုးပေါ့နော်။စီးနှိတ်တစ်ခုလုံးမှာ unanimous တယောက်မှမကန့်ကွက်ဘူး Democrat တွေတောင်မကန့်ကွက်ဘူး။အားလုံးရှိသမျှလူ 90-0 ထင်ပါတယ်။ထောက်ခံတဲ့ Rubio လူမျိုးကဒီကောင်းကောင်းမွန်မွန်တော့ကင်တွယ်နိုင်လဲမလို့ကျွန်တော်ယူဆတယ်။ဒါပေမဲ့ကျွန်တော်တို့လူတွေမျှော်လင့်နေတယ်လို့ပေါ့နော်။ဟို Trump ကတော့ပထမတနေ့နဲ့လောက်တော့သူ American First လုပ်မယ်နောက်ဆိုရင်တော့ဗမာပြည်ထဲဝင်မယ်ဆိုတော့အဲ့လိုတော့လဲကျွန်တော်မထင်ဘူးသူအဲ့ဒီကြားထဲမှာ Rubio ကဒီ Trump ရဲ့ American First Policy ပေါ့နော်သူကဟို American တွေကိုနှင်းဖြစ်ရင်သူကပြည်ပမှာပါဝင်ပတ်သက်မှုတွေကိုသူမလုပ်ချင်ဘူးပေါ့နော် American First ဆိုတာတော့ မနေတိုးတော့မှသူကနေတိုးပြေးနေရတဲ့ပတ်စံတွေသူသဘောမကျဘူး။မှ WHO ဆိုသူနှုတ်ထွက်လိုက်ပြီပေါ့နော်။အဲ့တော့ဗမာပြည်နဲ့ပတ်သက်ပြီးတော့ American က indict အရဲလောက်လာဖို့လဲကျွန်တော်တို့မမြင်ဘူး။တရုတ်ကတော့ဆက်ပြီးတော့ခြေလှယ်သွားမယ်။အဲ့တော့ဒီနေရာမှာအရေးကြီးဆုံးကကျွန်တော်ဗမာပြည်သူတွေပါပဲ။ဗမာပြည်တွေကဆေးလုံးညင်ညွတ်မှုအခုလိုဆေးရရလဲအောင်မွေးတွေလောက်ပြီးကျွန်တော်တို့ကတစ်ဖက်ကလည်းနိုင်ငံရေးရကြောချင်းကတ်ထားနိုင်ရင်တော့ကျွန်တော်တို့တိုင်းပြည်ကရှေ့တိုးဖို့ရှိပါတယ်။
ဟုတ်ကဲ့ဒီမြမအရေးကိုဒီ trap အနေနဲ့ပေါ့နော် trap ဆိုရအဖွဲ့အနေနဲ့ဒီ ion site ဖို့ကလှုပ်နေလို့မျိုးပေါ့နော် wake up call လိုမျိုး american အကျိုးစီးပွားနဲ့တိုက်ရိုက်ဆက်ဆက်တဲ့ဒီ issue အခြေအနေတခုဖြစ်မှဖြစ်လာမလားပေါ့နော်ဒါမှမဟုတ်ဒီလိုမျိုးကျွဲကူးရေပါဆိုလို့ပေါ့ဒီ indo pacific ဒေသတခုလုံးကို ion ပြုနေတဲ့မြမအရေးကဒီတထောင်တနေရာပါလာမလားအရေးစကားနဲ့ပြောရင်ပေါ့နော်ဒီလိုမျိုးတရုတ်ကိုတံပြန်မှုမြမအရေးကို ion site မယ်ဆိုပြီးဒီလူများကြားပြောဆိုနေကြတာရောတကယ်ဘလောက်ဖြစ်လာနိုင်လဲများ
wake up call ကတကယ်တော့ဖြစ်ပြီးပြီကျွန်တော်အမြင်ကတော့အဲ့ဒါတော့2020ခုနှစ်အာဏာသိမ်းတာပဲမမပြည်ကိုအိုဘားမားအမေရိကန်သမ္မတတယောက်လာပြီးတော့တကယ်ကိုနိုင်ငံရေးဝန်ကြီးနဲ့လာပြီးတော့ဗမာပြည်မှာပြောင်းလဲမှုတကယ်ကြီးကျယ်တဲ့ပြောင်းလဲမှုကြီးဖြစ်အောင်သူတို့ဆောင်ရွက်ပေးခဲ့တယ်ဒေါက်ဆန်းစုကြည်လွှတ်တော်တွေဝင်ပြီးတော့เนาะတော်တော်လေးအဆင်ပြေတဲ့ reform ဖြစ်လာတာပေါ့နော်ဒါပေမဲ့အာဏာသိမ်းမှုကအဲ့ဒါကိုရိုက်ချိုးပြစ်လိုက်တာဟုတ်အဲ့တော့ဒီကမ္ဘာလုံးကိုကြည့်ရင်ဒီတရုတ်နဲ့ရုရှားကကွန်မြူနစ်နိုင်ငံတွေအာဏာရှင်ကိုသူတို့ကအာဏာရှင်နိုင်ငံတွေပေါ့နော်ဒါပေမဲ့အမေရိကန်ကဒီမိုကရေစီနိုင်ငံဆိုတော့အဲ့ဒီပြိုင်ပွဲကြီးကတကဘာလုံးမှာရှိနေတယ်ဆိုတော့ wake up call ကရှိပြီးသားအမေရိကန်ကတကယ်ဒီတရုတ်ဒီ democratic institution တွေကိုရုရှားနဲ့တရုတ်ကတကဘာလုံးမှာရိုက်ချိုးနေတတ်နိုင်တယ်များအခြေတော်အာရှမှာဆိုရင်တော့မှာတချို့နိုင်ငံတော်များ Laos လိုနိုင်ငံမျိုး Cambodia လိုနိုင်ငံမျိုးဒါ democracy နိုင်ငံတွေမဟုတ်ဘူးလေဆိုတော့အဲ့ဒီရှင်ပြိုင်မှုကြီးကတောက်လျှောက်ရှိနေတယ် democracy ကတော့ democrat ကrepublic ကိုကလေးစားတယ်တမုံထားတယ်သူတို့ကလူလာတယ်လေအဲ့တော့အဲ့ဒီအခြေခံရှင်ပြိုင်မှုကြီးရှိတယ် wake up call ကလည်းရှိတယ်ဒါပေမဲ့ဗမာပြည်ရဲ့အနေအထားတရုတ်နဲ့အင်ဒီးယားချင်းဖြစ်တယ်လို့အလွန်ကြီးမားတယ်အင်ဒီးယားနဲ့လည်းအင်ဒီးယားချင်းဖြစ်တယ်အဲ့တော့အမေရိကန်ကအဲ့ဒီဗမာပြည်လိုနိုင်ငံမျိုးမှာသူလောက်ကန်ရတာဟိုနင်းဖြစ်တယ်ပေါ့နော်တော်တော်လေးကိုသူကတော်တော်သတိထားပြီးလုပ်နေရလို့ကျွန်တော်ထင်တယ်ကျူဘာကိုရုရှားကနေပြီးတော့ဟိုနင်းပေါ့နော်ဟိုတက်ချင်းမြစ်ဒုံးတွေတဲလာတာမျိုးလောက်တော့အရေးမကြီးတော့လေကျွန်တော်အမြင်ရတယ် principle အရာအရေးကြီးနေပြီ principle အရာအမေရိကန်ကြီးမားတဲ့စိန်ခေါ်မှုကြီးပဲမမပြည်မှာ democracy အညော့လေးထွက်လာ democracy ကိုရိုက်ချိုးပြီးတော့အာဏာရှင်စနစ်ကိုပြန်ထူထောင်နေတယ်ဒီနောက်ွယ်မှာလည်းတရုတ်ကထဲထဲဝင်ဝင်ပါတဲ့အပြင်ကိုအခုလက်နက်ကင်တွေပါပြည်တွင်းကိုသူကရောက်လာပြီးပစ်ခတ်ရစဲဖို့ပါဖို့တွေလုပ်တယ်ရွေးကောက်ပွဲကိုလည်းသူကဟိုနေ့ထောက်ခံတယ်ရွေးကောက်ပွဲကိုလည်းလုပ်ဖြစ်အောင်သူစူးစမ်းနေဆိုတာဒါတွေဟာအမေရိကန်အတွက်ကတကယ်ကိုကြီးစွာသတိထားပြီးခြံတွဲရမယ့်အချက်တွေဖြစ်တယ်။ကျွန်တော်ကတော့အဲ့လိုပဲယူဆတယ်။ဒါဒီမိုကရေစီနဲ့အာဏာရှင်တိုက်ပွဲရဲ့ဗမာပြည်ဟာစစ်မြေပြင်ကြီးမားတဲ့စစ်မြေပြင်တစ်ခုလို့ကျွန်တော်ကအဲ့လိုမြင်တယ
်။ဒါကတော့ကိုငိမ့်ချမ်းအေးရဲ့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ခဲ့တာပါ။အခုတော့စီးပွားရေးကဏ္ဍကိုကြည့်ကြရအောင်ပါရှင်။တရုတ်ရဲ့ဉာဏ်ရည်တုနီးပညာ Deep Sick ထွက်ပေါ်လာတဲ့ခရက်ကြောင့်deep sick ထွက်ပေါ်လာတဲ့အတွက်ကြောင့်ဒီကရက်ဟာဉာဏ်ရည်တုနည်းပညာ AI နဲ့ဆက်ဆက်နေတဲ့ American အခြေစိုက်ကုမ္ပဏီတွေရဲ့ဈေးကွက်တန်ဖိုးဟာဒေါ်လာ1 trillion ဆုံးရှုံးသွားစေပါတယ်။ဒါပေမဲ့သုံးစွဲသူများလာတာနဲ့အတူ deep sick ရဲ့စင်စါတီးဖြတ်မှုတွေနဲ့သုံးစွဲသူတွေကြုံလာနေကြရပါတယ်။ Catherine Michaelson ရဲ့သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းဘက်စီးပွားရေးကဏ္ဍမှာမတ်သိန်ဂီထိုက်ကတင်ပြထားပါတယ်ရှင်။
တရုတ်ရဲ့ဉာဏ်ရည်တုနည်းပညာ Deep Sick ထွက်ပေါ်လာပြီးသတင်းတစ်ပတ်အတွင်းမှာပဲအမေရိကန်ငွေကြေးဈေးကွက်အတွင်းမှာရောနည်းပညာကုမ္ပဏီတွေနဲ့သုံးစွဲသူတွေပါအံ့ဩတုန်လှုပ်သွားစေပါတယ် Deep Sick က ChatGPT ကိုကျော်သွားပြီး Apple ရဲ့ App Store မှာ download အများဆုံးရယူတဲ့ App ဖြစ်ခဲ့တာပါAmerican သမ္မတ Donald Trump က Deep Sea ကိုချီးကျူးပါတယ်။ဉာဏ်ရည်တုနည်းပညာ AI မှာပို့ပြီးတော့မြန်ဆန်ဈေးသက်သာတဲ့အတွက်ကောင်းတယ်။ပိုက်ဆံပုံအော်သုံးစရာမလိုတဲ့အတွက်ကောင်းတယ်လို့သမ္မတ Trump ကပြောပါတယ်။ဒါ့အပြင် American လုပ်ငန်းခန္ဓာကိုတတ်လှမ်းလိုက်တာဖြစ်တယ်လို့လည်းသမ္မတ Trump ကပြောပါတယ်
။ The release of Deep Sea AI from A Chinese company should be a wake up call.
တရုတ်ကုမ္ပဏီကနေ Deep Sea AI ထွက်ပေါ်လာတာဟာဆိုရင်အမေရိကန်တို့ရဲ့လုပ်ငန်းကဏ္ဍအနေနဲ့ရှင်ပြိုင်မှုမှာအနိုင်ရရေးအစွမ်းကုန်အယုံဆိုင်ဖို့လှုံ့နှိုးလိုက်တာဖြစ်ပါတယ်။အချောင်းကတော့ကမ္ဘာမှာ အကောင်းဆုံးသိပ္ပံပညာရှင်တွေအမေရိကန်မှာရှိနေတဲ့အတွက်ကြောင့်ဖြစ်ပါတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောခဲ့တာပါ Deep Seek ထွက်ပေါ်လာတာကြောင့် AI ဉာဏ်ရည်တုနည်းပညာလုပ်ငန်းခွင်းဆက်ကြီးတစ်ခုလုံးအပေါ်မှာဘလောက်ရိုက်ခတ်မလဲဆိုတာကိုတော့ဆက်ပြီးတော့သတိထားစောင့်ကြည့်နေကြဆဲဖြစ်ပါတယ် IPPR က Micro စီးပွားရေးနဲ့ AI ဉာဏ်ရည်တုအရေးဆိုင်ရာအကြီးအကဲကာစတန်ဟွမ်ကအခုလိုပြောပါတယ်
AI is becoming cheaper it is becoming better at the progress is
ဉာဏ်ရည်တုနည်းပညာကပိုပြီးဈေးသက်သာလာပါတယ်ပိုပြီးလဲကောင်းလာပါတယ်ဆက်လက်ပြီးလဲတိုးတက်ဖြစ်ထွန်းနေပါတယ်ပုံစံတွေလဲပိုပြီးကောင်းလာနေပါတယ်2024ခုနှစ်အတွင်းမှာရက်သွားမှာလို့လူတွေကထင်ခဲ့ကြပေမဲ့အချိန်ပိုပြီးကောင်းလာနေပါတယ်လူတွေအတွက်လဲရွေးချယ်စရာတွေပိုပြီးကျယ်ပြန့်လာတဲ့အခြေအနေကိုရောက်နေပြီလို့ထင်ပါတယ်အခုတော့ Deep Seek လဲအသေးချပါလာတဲ့အနေအထားရှိပြီးလူတွေကလဲတုံးကြမှာဖြစ်ပေမဲ့အားလုံးအတွက်တော့မဟုတ်ပါဘူ
း Deep Seek ထွက်ပေါ်လာတာကြောင့် AI ဉာဏ်ရည်တုနည်းပညာနဲ့ဆက်ဆက်တဲ့အမေရိကန်ခြေစိုက်ကုမ္ပဏီတွေဈေးကွက်တန်ဖိုးဒေါ်လာ1 trillion နီးပါးဆုံးရှုံးခဲ့ရပါတယ်။ City Index ရဲ့ဝါရင့်ဈေးကွက်သုံးသပ်သူ Fiona Cinquita ကတော့အခုလိုပြောပါတယ်
။ The fact that the market hasn't really been prepared for this
အကြောင်းကတော့ဈေးကွက်မှာဒီတဲ့ဒါမှမဟုတ်ရင်လေဒီနောက်ဆုံးပေါ်တည်ထွင်မှုအတွက်ပြင်ဆင်မထားခဲ့ပါဘူး။ဒါကြောင့်လည်းအကြီးအကျယ်ရောင်းထုတ်ခဲ့ကြတာကိုတွေ့ခဲ့ရတာပါ။
လူအများပြား deep sea ကိုတုံးလာတဲ့တစ်ချိန်တည်းမှာပဲမိခွန်းတွေကိုဖြည့်ပေးတဲ့နေရာမှာအချင်းနဲ့တပြေးညီစင်စာတိဖြတ်မှုတွေနဲ့လဲကြုံလာရတာကြောင့်ဘဲမလိုက်ဖဲတိကျတဲ့အချက်လက်တွေပေးနိုင်စွမ်းအပေါ်မိခွန်းထုတ်လာကြပါတယ် deep sea app မှာပေးတဲ့အဖြေတွေကိုအချင်းနဲ့တပြေးညီအချက်လက်အသစ်တွေကိုပေးခဲ့တာပါဒါပေမဲ့အရင်ကဖြည့်ထားတဲ့အဖြေတွေကိုအခုအခါဖြည့်တဲ့အခါမှာတော့သူဖြည့်နိုင်တဲ့အတိုင်းတာထက်ကျော်လွန်နေကြောင်းတခြားကိစ္စကိုပြောချရအောင်ဆိုတာမျိုးကိုတွေ့လာရပါတယ်။တရုတ်ရဲ့နိုင်ငံရေးအာဏာပိုင်တွေအရေးပိုင်ဆိုင်မှုအငင်းပွားမှုတွေနဲ့တမိုင်းကြောင်းကိစ္စဒါရီကူမေးတဲ့အခါမှာတော့ Deep Sea App ကအပြည့်မပေးတာမျိုးဒါမှမဟုတ်လဲတရုတ်အစိုးရအာဘော်ရီကူပဲထင်ဟပ်ပြောဆိုတာမျိုးဖြစ်ပါတယ်။ Stanford တက္ကသိုလ် Cyber Muara Center ကသုတေသနပညာရှင် Charles Mock ကအခုလိုသုံးသပ်ပါတယ်။
So I would say that probably the other biggest issue problem that Chinese companies will face
တခြားအကြီးအမားဆုံးပြဿနာဖြစ်နိုင်ခြေတစ်ခုကတော့တရုတ်ကုမ္ပဏီတွေအနေနဲ့ content ဘိုင်းမှာထိန်းချုပ်ခံရမှုနဲ့ရင်ဆိုင်ရမှာပဲဖြစ်ပါတယ်။စနစ်ကိုစတင်စမ်းသပ်ချိန်မှာမဖြစ်ခဲ့ရင်တော့နောက်ပိုင်းဝန်ဆောင်မှုကိုအပြည့်ပေးတဲ့အချိန်မှာအစိုးရရဲ့စီမင်းစည်းကမ်းတွေကြောင့်စိတ်ကြိုက်လို့ခွင့်ရမှာမဟုတ်ပါဘူး။တရုတ်အစိုးရအနေနဲ့သူတို့ပြည်ရင်းဈေးကွက်တစ်ခုတည်းမှာတင်ဘလောက်ထိခွင့်ပြုမလဲဆိုတာကမသိနိုင်သေးပါဘူ
း Deep Seek နဲ့တခြားသော AI တွေကိုနှိုင်းယှဉ်ပြီးအကဲဆက်တဲ့မိခွန်းတချို့ကို VOA ကမေးမြန်းချပါတယ်လက်ရှိအမေရိကန်တရုတ်ဆက်ဆံရေးကို VOA ကမေးမြန်းခဲ့တာမှာတော့စိန်ခေါ်မှုတွေရောအခွင့်အလမ်းတွေရောရင်ဆိုင်နေရတဲ့အရေးကြီးတဲ့အဆင့်မှာရှိတယ်လို့ Deep Seek ကဖြေပါတယ်တရုတ်အနေနဲ့အမေရိကန်နဲ့ပြည်ပခန့်ထိတ်တိုက်တွေ့တာတွေရှောင်ပြီးနှုတ်နှစ်ဖက်လေးစားမှုနှုတ်နှစ်ဖက်အကျိုးရှိစေတဲ့ပူးပေါင်းဆောင်ရွက်မှုအကျိုးတူဆက်ဆံရေးနဲ့ကြန့်ခိုင်တည်မြဲတဲ့ဖွံ့ဖြိုးမှုကမ္ဘာကြီးငြိမ်းချမ်းဖွံ့ဖြိုးမှုအတွေ့အပြုသဘောဆောင်တဲ့ပံ့ပိုးမှုတွေနဲ့တရုတ်ဘက်ကဆောင်ရွက်လိုပါတယ်လို့ Deep Sea ကဖြေပါတယ်။ ChatGPT Cloud နဲ့ Copilot တို့ကတော့အမေရိကန်နဲ့တရုတ်ကြားကကြုံနေရတဲ့အခက်ခဲတွေနဲ့တင်းမာမှုအချက်လက်တွေကိုဖြေကြပါတယ်။ TNMN ရင်းမြစ်တမိုင်းကြောင်းဒါမှမဟုတ်လေ TNMN ရင်းမြစ်မှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေကို VOA ကမေးတာမှာတော့ Deep Sea ကမဖြေပါဘူး။ဒါပေမဲ့လည်း TNMN ရင်းမြစ်ကတရုတ်ပြည်သူတွေအတွက်အရေးပါမှုဆိုပြီးမေးတဲ့အခါမှာတော့ဒီရင်းမြစ်ဟာဆိုရင်တရုတ်ကွန်မြူနတီပါတီဦးဆောင်မှုအောက်မှာတိုးတက်ဖွံ့ဖြိုးမှုတွေရဲ့သက်သေဖြစ်တယ်လို့ဖြေကြပါတယ်။cloud ChatGPT နဲ့ Copilot တို့ကတော့ယာနဲ့ချီဒါမှမဟုတ်လဲထောင်းနဲ့ချီသေဆုံးခဲ့ရတဲ့ဖြစ်ရဆိုကြီးဖြစ်ဖြေကြပါတယ်1989ခုနှစ်တရုတ်ပြည်ထင်းနှင်းမြင့်ရင်ပြင်မှာဒီမိုကရေစီလိုလားတဲ့ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေကိုဖြိုခွဲခဲ့မှုဟာဆိုရင်တရုတ်ရဲ့လူ့အခွင့်အရေးမှတ်တမ်းအတွက်အဆွန်အထင်ဖြစ်နေပြီးတရုတ်ပြည်သူတွေကြားဒီအဖြစ်အပျက်ပျောက်ကွယ်သွားအောင်ကြိုးစားနေတာပါလက်ရှိတရုတ်ခေါင်းဆောင်နာမည်ကိုမေးတဲ့အခါမှာလဲ Deep Sea ကသမ္မတရှီကျင်းပင်ရဲ့နာမည်ကိုတိုက်ရိုက်မဖြေပါဘူ
း။ဒါကတော့ဒ ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကနေပြီးတော့ DeepSeek AI နဲ့ပတ်သက်လို့ပြောပြသွားတာပါအခုတော့လူမှုရှုခင်းအစီအစဉ်ကိုကြည့်ရအောင်ပါရှင်နေရာစုံကလူတွေကိုအွန်လိုင်းမှာချိတ်ဆက်ပေးနိုင်တဲ့လူမှုကွန်ရက်တွေဟာစီးပွားရှာနိုင်တဲ့အွန်လိုင်းပလက်ဖောင်းတွေဖြစ်လာနေတာနဲ့ပတ်သက်လို့ AI Japan Cartoon ဇက်ကောင်တွေကိုဖန်တီးနိုင်တဲ့ Mosscape AI ကိုပူးတွဲတည်ထောင်သူရော့ဘ်လက်ကိုမဆုမျက်မွန်ကနေပြီးတော့လူမှုရှုခင်းအစီအစဉ်မှာဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ
်။လူမှုကွန်ရက်တွေဟာကမ္ဘာနေရာစုံမှာရှိတဲ့လူတွေကိုအွန်လိုင်းမှာချိတ်ဆက်ပေးသလိုဝင်ငွေစီးပွားရှာနိုင်တဲ့နေရာတွေလည်းဖြစ်လာနေပါတယ်။ TikTok, Facebook, Instagram, YouTube စသဖြင့်ဒီအွန်လိုင်းပလက်ဖောင်းတွေဟာကုန်ပစ္စည်းတွေဖန်တီးမှုတွေကိုအွန်လိုင်းပေါ်မှာဆင်တင်ရောင်းနိုင်တဲ့ကြော်ညာနိုင်တဲ့နေရာတွေဖြစ်လာတယ်လို့ပြောရင်လည်းမမှားနိုင်ပါဘူး။ဒါကြောင့်မလို့အဲ့လိုမျိုးလူသုံးများတဲ့ဒီလူမှုကွန်ရက်တစ်ခုကိုပိတ်လိုက်မယ်ဆိုရင်အဲ့ဒီလူမှုကွန်ရက်ပေါ်မှာဒီမြင့်တီစီးပွားရှာနေသူတွေဘလောက်ထိခိုက်သွားနိုင်ပါသလဲဂျပန်အနီမေကတ်တွန်းဝါသနာရှင်တွေအတွက်ကို AI ဇက်ကောင်တွေဖန်တီးလို့ရတဲ့ Mo Escape ဆိုတဲ့ online platform ကိုပူးတွဲတည်ထောင်သူတွေဖြစ် CEO လည်းဖြစ်တဲ့ Rob Lab ကိုမေးမြန်းထားပါရှင
်ဒီလူမှုကွန်ရက်မှာမဟုတ်ဘူးနော်ဘလို့စီးပွားရေးရပဲဖြစ်ဖြစ်ကျွန်တော်တို့ကလူတွေရဲ့ဂရုစိုက်တာကိုအတိမတ်ပြရတဲ့ view site တာကိုကျွန်တော်တို့ကအမြဲရှာနေရဗျာ။ဟိုအားကြောင့်ဒီ mouse ဖတ်ထုတ်ရအောင်တော့ mouse ဖတ်ထုတ်လို့ order ဟုတ်တယ်ပဲပြုတ်ရအောင်ပဲပြုတ်လို့ order လို့ပဲဒီလူမှုကွန်ရက်တရလည်းပြောမယ်ဆိုရင်ဒါဈေးတွေနဲ့တူတယ်ပေါ့နော်။ဒီရက်ပတ်ဈေးတွေမျိုးတွေကဈေးတွေနဲ့တူတယ်။ဘာလို့ဆိုလူမှုကွန်ရက်မှာလည်းလူတွေကဟိုသူတို့အာယုံဆိုင်အောင် view site မိအောင်လုပ်ကြရတယ်။အဲ့အာယုံဆိုင်နဲ့အာယုံဆိုင်တာခံရတယ် view ပြုမှုကခံရတယ်အများကိုယ်ရှာနိုင်တဲ့အခွင့်အလမ်းတွေပေါ်လာတာ哦ဘာလို့ဆိုတော့အဓိက branding ပေါ့နော်ပြောမယ်ဆိုလို့ရှိရင်လူအများကိုတည်တာလူအများကို view ဆိုင်မိရတယ်ပတ်သက်ပြီးကိုကအဲ့လူအများပေါ်မူတည်ပြီးတော့ဟို promote လုပ်ချင်တဲ့ဒီပစ္စည်းပဲဖြစ်ဖြစ် service ပဲဖြစ်ဖြစ်ဟိုစီးပွားရေးကိစ္စကိုဖြစ်ဖြစ်ကိုကအသုံးပြုလို့ရတာ哦
ဒီ raw ပူးတွဲတည်ထောင်ထားတဲ့ mo escape လူမှုကွန်ရက်ပေါ့လေအဲ့ဒါဆိုရင်အဲ့ဒါကဒီ AI ဇက်ကောင်တွေကိုဖန်တီးနိုင်တဲ့အဲ့ဒီ AI ဇက်ကောင်တွေနဲ့အပြန်အလှန်စကားပြောနိုင်တယ်ပေါ့လေဆိုတော့အဲ့လိုလုံနိုင်ဖို့အတွက်ကဒီ mo escape ကဟိုအခကျင်းတွေယူရလို့နားလဲပါတယ်ဆိုတော့လူမှုကွန်ရက်ဆိုတာကဒီလိုမျိုးဝင်ငွေရှာစီးပွားရှာလို့ရနိုင်တဲ့ online နေရာဖြစ်တယ်ဆိုတာကိုယုံကြည်ပြီးတော့မှဒီ mo escape ကိုတည်ထောင်တာလားအဲ့ဒါကိုလည်းရှင်းပြပါရှင
်ဟုတ်အမရဲ့ဒီ platform startup လုပ်နေဆိုတာကတော့ဒါကျွန်တော်တို့ကbillion dollar company ဖြစ်ဖြစ်နိုင်တယ်ဆိုယုံကြည်လို့ပေါ့နော်ဟိုလောက်တာပေါ့ကျွန်တော်အမြင်ပြောရမယ်ဆိုလို့ချင်းတော့ဟိုဒါလုံးဝဖြစ်နိုင်တယ်ဘာဖြစ်လို့ဆိုတော့ဒီ cartoon ဆိုကျွန်တော်ဆိုလဲငယ်နေရဟိုဘိုဘိုရိုဆွေမင်းတူဖြူရိုဖတ်ပြီးကြီးတာတာပွားကြီးရိုသိရမလားလူတိုင်းကဒီ cartoon ကိုကြိုက်တယ်ခုနောက်ပိုင်းခေတ်တည်းကဒီ Japan cartoon ပေါ့နော် Japanese anime market ကတော်တော်လေးကြီးရဆိုတော့ဟိုပြောမယ်ဆိုလို့ချင်းဒါ Japanese anime ဆိုတာဒါကာတွန်းစတိုင်တစ်ခုပါပဲပေါ့ကျွန်တော်ကပြောမယ်ဆိုရင်ဟိုကာတွန်းကြိုက်တဲ့လူတွေကိုဟိုကာတွန်းဖန်တီးလို့ရအောင်ပေါ့စကားသူတို့ကြိုက်တဲ့စကားအနေနဲ့စကားပြောလို့ရအောင်လုပ်ပေးနေတဲ့ဒီ social network လိုမျိုးဆိုတော့ဟိုပတ်သက်ရှာလို့ရမယ်လို့ကျွန်တော်ယုံကြည်ပါတယ
်ဒီကဘာတဝမ်းပါတီသုံးဆွဲတဲ့သူဒီသန်းယာနဲ့ချီပြီးတော့ရှိနေတဲ့ဒီ TikTok တို့နောက် Facebook တို့လို့ပေါ့နော်ဒါကတော့လူသုံးများတဲ့လူမှုကွန်ရက်ပေါ့အဲ့လူမှုကွန်ရက်မျိုးတွေပေါ်မှာဒီဘာဖြစ်လာလဲဆိုတော့ဒီကုန်ပစ္စည်းရောင်းတဲ့လုပ်ငန်းတွေအတွက်ကသူတို့ရဲ့ဒီ brand ဟိုအမှတ်တံဆိပ်တွေကိုစင်တင်ကြောင်ညာရောင်းနိုင်တဲ့နေရာတွေလိုမျိုးဖြစ်လာတယ်ပေါ့လေမြင်နေရတယ်ဆိုတော့အဲ့ဒါကကြတော့ကောလူတွေရဲ့ဒီဈေးဝယ်တဲ့ပုံစံတွေပြောင်းလာတာလားဒါမှမဟုတ်ရင်ဒီလူမှုကွန်ရက်တွေရဲ့ဒီလွှမ်းမိုးမှုကြီးမားလာတာကြောင့်လားဘယ်လိုထင်ပါလဲရှင
်အပြောမစလို့ရှင်တော့ဟိုနှစ်ခုလုံးဖြစ်နိုင်တယ်အမရေကျွန်တော်အမြင်ပေါ့နော်လူမှုကွန်ရက်တွေကြည့်လို့ချင်တယ်အမဈေးရနဲ့တူတယ်ဈေးရမှာဆိုလို့ရှိရင်အမမွေးကားရောင်းနေရသူရှိလို့ပြက်လဲပြနေရလူတွေရှိမှာဟုတ်တယ်မလူမှုကွန်ရက်တွေကလည်းအဲ့လိုပဲဘာမလို့ဆိုတော့ဟိုရောင်းသူဝယ်သူစုံတယ်လို့ပဲလူမှုကွန်ရက်မှာလည်းလူတွေအများစုကသူတို့မှာဒီလိုလာတဲ့ရည်မှန်းချက်မျိုးစုံရှိနေမှာတချို့ကဒါဟိုပေါ့ပါပါအပြင်းပြင်းနေနဲ့လာရှိမယ်တချို့ကမိသားစုရဲ့ဆက်သွယ်ခြင်းလို့လာရှိမယ်တချို့ကကြွားခြင်းလို့ရှိမယ်တချို့ကမိတ်ဆွေနဲ့အဲ့လိုမျိုးပေါ့နော်ဟိုပြောပါဖြစ်တဲ့ဟာကို share တာပေါ့ဘယ်လိုမျိုးကြည့်ရည်ရည်မှန်းချက်နဲ့ဖြစ်ဖြစ်အာရုံစိုက်မှုတွေစုံသွားတဲ့နေရာမှာဆိုလို့ရှိရင်ပတ်ဆိုင်ချဖို့ကဒါအခွင့်အလမ်းတစ်ခုပဲပေါ့ပြောမယ်ဆိုလို့ရှိရင်နောက်တစ်ခုကြည့်ရမှာဒီလူမှုကွန်ရက်တွေ Rambo ကဘယ်သူကပတ်ဆက်ပေးနေလဲပေါ့ platform တစ်ခုအတွက်ဒီကုန်ကြစိတ်တွေကိုဘယ်သူပေးမှလဲကိုကြည့်လို့ရှိရင်အမြဲကုနာလို့ပြောလို့ user ရပေးမှလား investor ပေးမှလားဒီတတိယပါတီကပေးမှလားဆိုတော့ရှိရယ်လူမှုကွန်ရက်အများစုကကြာ user တွေကအလကားသုံးသွင်းတယ် investor ရလည်းအချိန်တိုင်းတာတစ်ခုတော့သူတို့ပတ်စံပေးရအများရောသူတို့လည်းရေရှည်တော့သူတို့ပဲပေးမဟုတ်တော့မှာဒါသူတို့ကလည်းရင်းနှီးမြှုပ်နှံတာအဲ့တော့ဒီတတိယဟာဒီ advertisement ပေါ့ data ပေါ့ဒီကြော်ညာရေး brand ညာနေစပေးတာဖြစ်လာတယ်အခုလက်ရှိတည်နေတဲ့ internet မှာအရာအများစုကအလကားမှရယ်ဒါပေမဲ့အဲ့အလကားအလကားတော့မဟုတ်ဘူးဒီကြေညာတွေနဲ့ပတ်သက်ပြီးတော့သူတို့ကအလကားဖြစ်နေတာလူမှုကွန်ရက်တိုင်းကအိုယူဇာတွေကတို့ဟာတို့ပတ်သက်မပေးနေဘူးဆိုလို့ရှိရင်တော့ဒီတတိယပါတီအနေနဲ့ပေးရအောင်တော့အများကြီးရအောင်ဘာပေါ့လို့ဆိုတော့ DI runner ပတ်သက်ကုန်တာဟုတ
်တကယ်လို့ပေါ့နော်အဲ့လိုမျိုးလူသုံးများတဲ့ဒီလူမှုကွန်ရက်တစ်ခုခုအပိတ်ခံရမယ်ဆိုတော့အဲ့တော့ဒီလိုတို့တည်ထောင်ထားတဲ့ဒီ customer platform ပေါ့တို့အားပေးနေတဲ့ဒီဘယ်လိုခေါ်မလဲခုနကဟိုစီးပွားရေးစကားနဲ့ပြောရင် mate ပေါ့နော် mate တွေအများကြီးပြတ်သွားတာမျိုးအပြင်တခြားဘယ်လိုထိခိုက်မှုတွေရှိနိုင်လဲရှင
်ဒီလူမှုကွန်ရက်တွေပါအဓိကကဘာလဲဆိုတော့တို့က aggregator လို့ခေါ်တဲ့အများကြီးကိုစုထားမှာရေဟို supply ဘက်ကပေါ့အဲ့လိုဈေးရောင်းနေတဲ့လူတွေဘက်ကကြည့်လို့ရှိရင်လည်းဒါသူတို့စုထားရပေါ့အမကအမအင်းကြီးရောင်းတာအစားထမင်းစားအစားတောက်ရောင်းတာအစုံပေါ့အမအဲ့လိုရောင်းနေတဲ့လူတွေသူတို့ကစုပေးထားတယ်အဲ့လိုပဲဒီ demand ပေါ့ဝယ်လိုအားရှိမဲ့လူတွေပေါ့ဒီကုနာလို့ပြောလို့အပြည့်ပြည့်လာပဲဖြစ်ဖြစ်ကြွားဖို့လာပဲဖြစ်ဖြစ်မိသားစုနဲ့ပတ်သက်လို့လာပဲဖြစ်မိတ်ဆွေနဲ့ပတ်သက်လို့လာပဲဖြစ်ဖြစ်ဒီလိုဟိုဘယ်ပြောအကြောင်းပြချက်မျိုးစုံနဲ့ရှိနေတဲ့လူတွေကိုအောင်နဲ့တောင်းနဲ့တန်းနဲ့ချီပြီးစုပေးထားတာပေါ့အဲ့လူတွေကလည်းဒါဝယ်လို့အားပေါ့အဲ့တော့လူမှုကွန်ရက်တိုင်းရဲ့အားနေချက်အားသာချက်ကဒီ network effect ပဲပေါ့နော်ဒီကွန်ရက်ရဲ့ကွန်ရက်ရဲ့ဖြစ်တည်မှုပေါ့ဒီကွန်ရက်ဖြစ်တည်မှုမှာဒီတခုမရှိတော့ဘူးဆိုလို့ရှိရင်တော့တစ်ဖက်လုံးကတော့ထိခိုက်တာပဲဟိုဒီရောင်းကျင်တဲ့ဘက်ကလည်းထိခိုက်မယ်ဟိုပြီးလို့ရှိရင်ဝယ်ကျင်တဲ့ဘက်ကလည်းထိခိုက်မယ်ဒါပေမဲ့အဓိကပိုပြီးထိခိုက်တာကတော့ရောင်းကျင်တဲ့ဘက်ကပေါ့နော်ဘာလို့လဲဆိုတော့ဒီဝယ်လို့အားကိုအဲ့လိုဒူးနဲ့ဒဲနဲ့စုစည်းဖို့ဆိုတာခက်ခဲတယ်အဲ့တော့အဲ့ဒါမို့ဒီလူမှုကွန်ရက်တွေကိုဒီပိတ်ချင်းပြုချင်းကအဓိကကတော့ဒီ demand ဘိုင်းကိုပေါ့နော်ဒီဝယ်လူတွေကိုဒုနဲ့တဲစုပြီးသူတို့ရဲ့ဝယ်လူအားပိုင်းကိုအများကြီးထိခိုက်တဲ့အတွက်ဒီစီးပွားရေးပေါ့အထူးသဖြင့်ဟို small businesses တွေအဲ့လိုဒူသိပ်မတည်တဲ့ brand တွေအတွက်ကတော့ဒါအတေးတဲ့အများတော့ထိခိုက်တယ်လို့ပြောလို့ရပါတယ်
Moe Escape online platform ကိုပူးတွဲတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့ Rob Lab ဖြစ်ပါတယ်လူတွေအများကြီးကို online ပေါ်မှာချိတ်ဆက်ပေးတဲ့ဒီ online platform တွေအောင်မြင်ဖို့အရေးအကြီးဆုံးကအဲ့ဒီ platform တွေမှာလူတွေအများကြီးသုံးဆွဲအောင်ဒီဆွဲဆောင်ထားနိုင်ဖို့ ਨੇ ဒီ platform တွေပေါ်မှာတင်တဲ့ဒီ content အကြောင်းအရာတွေသိမသိဆိုတာကို moderate လုပ်ပေးနိုင်ဖို့ဖြစ်တယ်လို့သူကပြောပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။ဒါကတော့လူမှုရှုခင်းအစီအစဉ်ကိုမဆုမြတ်မွန်တင်ဆက်သွားတာပါ။အခုတော့မအေးသနာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုကြည့်အောင်ပါ။ပြင်သစ်နိုင်ငံပါရီမျိုးကနာမည်ကျော် Louvre ပြတိုက်မှာ Fashion A Wit Terry နဲ့ရှေးဟောင်းပစ္စည်းတွေကိုရှင်တွဲပြသထားပါတယ်။နာမည်ကြီး Hollywood မင်းသားလည်းဖြစ်အဆိုတော်လည်းဖြစ်တဲ့ Will Smith က Day Elban တဲ့အတွက်သချင်းသစ်တစ်ပုဒ်တောက်ကြနေကပဲထုတ်လိုက်ပါတယ်။ဒီလိုနိုင်ငံတကာမှာထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထွားထွားတွေကိုဒီသတင်းပတ်သက်တမ်းအောင်သတင်းလွှာအစီအစဉ်မှာမအေးသန္တာကျော်ကပြောပြမှာပါ။
ပေါ်မလာရောက်လည်းပတ်သူအများဆုံးပြတိုက်ဖြစ်တဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကလူပြတိုက်မှာ Chanel, Saint Laurent နဲ့ Dior ဒီလိုမျိုးကမ္ဘာကျော်နာမည်ကြီး fashion အမှတ်တံဆိပ်တွေရဲ့ဒီဇိုင်နာဝတ်စုံတွေနဲ့ fashion ပစ္စည်းတွေကိုပြကန်ဖွင့်လှစ်ပြသနေပါတယ်။ဇန်နဝါရီလ24ရက်နေ့မှာစတင်သွားတဲ့ဒီပြကန်မှာ She Greek ခေတ်ကစလို့ပြင်သစ်ဒုတိယ Emperor ခေတ်အထိသမိုင်းဝင်ဒီဇိုင်းဆင်အမှုပညာပစ္စည်းတွေကိုလည်းအတူရှင်တွေပြသထားတာဖြစ်ပါတယ်။ဒီလိုမျိုး fashion designer ဝတ်စုံတွေကိုလုပ်ပြလိုက်တဲ့မှာခင်းချင်းပြတာဒါပထမဦးဆုံးအချိန်မှာလို့ပြရရဲ့ဒီဇိုင်းဆင်အမှုပညာဌာနညွှန်ကြားရေးမှူး Oliver Garbett က Rider သတင်းဌာနကိုပြောသွားပါတယ်။ Paris က fashion မြို့တော်ပါတဲ့ fashion တစ်စိတ်တွေနဲ့ Paris မြို့ခြားမှာရှိထားတဲ့ပတ်သက်မှုကအမတန်အားကောင်းပြီးတော့လုပ်ပြလိုက်ဆိုတာကလည်း Paris မြို့တော်ရဲ့စုံချက်မှာတည်ရှိနေပါတယ်လို့သူကပြောပါတယ်။ကွာကျော် fashion designer တွေဖြစ်တဲ့ Isan Lauren, Hubert de Givenchy နဲ့ Karl Lagerfeld တို့ကဒီပြားလိုက်နဲ့ပြားလိုက်မှာပြထားတဲ့ပစ္စည်းတွေနဲ့အထူးနှီးစပ်ခဲ့တာပါလို့သူကပြောပါတယ်။ပြသစ်ဘရင် Louis XIV အတွက်တည်ထောင်ခင်းစင်ထားတဲ့အခန်းမှာတော့နေရံဘော်ကဘရင်ကြီးရဲ့ပုံသူပကြီးကားရဲ့နောက်ပြီးတော့ရွှေချထားတဲ့ပရိဘောဂရီရဲ့နဲ့အတူအခန်းလယ်မှာတော့2006ခုနှစ်က designer John Galliano က Dior အတွက်ဖန်တီးထားတဲ့ပိုးရည်ညားစာစာပွဲဝတ်စုံကိုတွေ့ရတာပါ။နောက်ထပ်အခန်းတစ်ခုမှာတော့အင်္ဂလိပ် fashion designer Alexander McQueen ရဲ့2011ခုနှစ်ကအာမာဒီလိုခုံထူဖနက်တွေကို18ရာစုခေတ်လက်ရာဒီကနေ့ကအသက်ရှိတွေကိုပုံဆွဲထားတဲ့ပကံပြားတစ်ချက်နဲ့ရှင်တွဲပြသထားပါတယ်။ ဒီလိုပြဝဲမျိုးရဲ့ရွယ်ချက်ကလူပြလိုက်ကိုလာခဲ့ပါပြလိုက်မှာပြထားတဲ့ပစ္စည်းတွေကိုရှူထောင်တစ်ခါနဲ့ကြည့်ကြည့်ပါလို့ပြောချင်တာပါလို့ကဘက်ကပြောပါတယ်ပကြီးဆရာလီယိုနာໂດဒါဗင်ချီရဲ့မိုနာလီဇာပကြီးကပြသထားတဲ့ဒီလူပြလိုက်ကသူ့ရဲ့ပြကန်းဟောင်းတွေကိုပြုပြင်မွမ်းမံဖို့နဲ့အမှုပညာလက်ရာတွေကိုပို့ပြီးတော့အကာအကွယ်ပေးနိုင်ဖို့အတွက်ပြင်သစ်အစိုးရစီကနေတက္ကသိုလ်ကပဲအရေးပေါ်အကူအညီတောင်းခံခဲ့ပါသေးတယ်အခု fashion လက်ရာနဲ့ရှေးဟောင်းပစ္စည်းပြဝဲကိုတော့ဇူလိုင်လ22ရက်နေ့ထိပြသွားမှာဖြစ်ပါတယ်ရှင်။နာမည်ကြီး Hollywood မင်းသားလည်းဖြစ်အဆိုတော်လည်းဖြစ်တဲ့ Will Smith က Beautiful Scars လှပတဲ့အမားရွတ်များဆိုတဲ့သချင်းတစ်ခုတော့ဇန်နဝါရီလ31ရက်နေ့ကပဲထုတ်လိုက်ပြီးတော့မကြာခင်မှာပဲနှစ်ပေါင်း20ကျော်တွင်သူ့ရဲ့ပထမအဦးဆုံး debut album တစ်ထွက်လာတော့မယ်လို့ကြေညာသွားပါတယ်။အခုထုတ်လိုက်တဲ့သချင်းတစ်ခုကတော့hip hop ဆိုတော့ big show နဲ့ trap ဖက်ရေးဆိုထားပြီးတော့အဆိုတော့ open ကလည်းပါဝင်ထားတာပါ။ကြင်ကြာချက်ထုတ်ထားတာမှာတော့ဒီသချင်းက over နဲ့ lexo skeleton တို့ season ထုတ်လုပ်တာဖြစ်ပြီးတော့သချင်းကတော့ကြောကြားမှုရဲ့ဝေဒနာတွေနဲ့ကို့အမားကနေရတဲ့သင်ငန်းစာတွေအကြောင်းပြောထားပါတယ်။ Will Smith နဲ့ big show တို့ကထိမိတဲ့ rap စာသားတွေပြန်လည်တည်ဆိုထားပြီးတော့သူရဲ့ဘဝမှာအမားတွေကနေပြီးတော့ဘလို့ရုံထအားဖြည့်ခဲ့လဲပြားသခင်နဲ့ပို့ပြီးတော့နီးစက်လာအောင်လို့လှမ်းလာတဲ့ခီးလမ်းမှာသူတို့ရဲ့လှပတဲ့အမားရွတ်တွေကိုတနည်းပြောရရင်တော့ဒဏ်ရာတွေကိုဘယ်လိုကုစားခဲ့ကြလဲဆိုတာတွေကိုတချင်းစာသားတွေနဲ့ဖော်ကျူးထားပါတယ်လို့ကြေညာချက်မှာပြောထားပါတယ်။တချင်းဗီဒီယိုကိုတော့90ပြည့်လွန်နှစ်ကအောင်မြင်ခဲ့တဲ့ The Matrix ရုပ်ရှင်ကိုအတူယူပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်။ Will Smith ရဲ့ Day Album တဲ့ Based on a True Story အဖြစ်မှန်ဇာတ်လမ်းကိုအခြေခံထားသည်ဆိုတဲ့တေးတပြားကဒီနေ့မလာမှာထွက်မှာဖြစ်ပြီးတော့2024ကထွက်ခဲ့တဲ့ You Can Make It World of Us နဲ့ Tantrum တချင်တွေကိုလည်းထည့်သွင်းထားတာပါအသက်56နှစ်ရှိပြီဖြစ်တဲ့တကယ်အမှုပညာရှင်ဖျော်ရည်သမားဖြစ်တဲ့ Will Smith က90ပြည့်လွန်နှစ်နောက်ပိုင်းတွေကတော့ Getting Jiggy With It Miami Wild Wild West လိုမျိုးအကောင်းဆုံးတင်းစင်မှာပါဝင်ခဲ့တဲ့သူ့ရဲ့တချင်တွေနောက်ပြီးတော့သူပါဝင်တရုပ်ဆောင်ထားတဲ့ရုပ်ရှင်တွေနဲ့သူ့ရဲ့ကိုရီးကိုတာမိသားစုဖြစ်ရတဲ့နဲ့လူသိများတာဖြစ်ပါလိမ့်ရှင်
ဒါကတော့မဲအီးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ဟောင်းသတင်းလွှာအစီအစဉ်ပါရှင်။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်ကိုညပိုင်း9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်နေပြီးတော့လိုင်းတိုမီတာ19 kHz 15653ည၊လိုင်းတိုမီတာ25 kHz 11803ည၊လိုင်းတိုမီတာ32 kHz 933ကလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကျမတို့သတင်းအချင်းချုပ်ကိုတင်ပြမှာပါ။မက်ခင်လေးကပြောပြမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကနေဒါ၊မက္ဆီကိုနဲ့တရုတ်နိုင်ငံတွေကသွင်းကုန်တွေကိုအခွန်တိုးကောက်ဖို့ကြေညာပြီးရပိုင်းတွင်မှာပဲကနေဒါနဲ့မက္ကဆီကိုနိုင်ငံကခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောဖို့စီစဉ်ထားပါတယ်တရုတ်နိုင်ငံကတော့အမေရိကန်ရဲ့သွင်းကုန်ခွန်တိုးမြင့်တဲ့လောက်ရက်ကိုတန့်ပြန်တာအပါအဝင်တခြားအစီအစဉ်တွေနဲ့ပါတုံ့ပြန်မယ်လို့ပြောထားပါတယ်အမေရိကန်ရဲ့ကုန်သွယ်ဘက်၃နိုင်ငံပေါ်အခွန်တိုးကောက်မယ့်အစီအစဉ်ဟာအမေရိကန်အတွက်အကျိုးရှိလိမ့်မယ်လို့တော့သမ္မတထရမ့်ကပြောထားပါတယ်ဥရောပတိုက်မှာရုရှားရန်ကကာကွယ်ရေးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေပေါ်သွင်းကုန်ခွန်တိုးမြင့်တဲ့ကိစ္စတွေကိုဆွေးနွေးဖို့ဥရောပသမ္မတက EU နိုင်ငံကခေါင်းဆောင်တွေဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုရောက်နေကြပါတယ် EU ထိပ်တန်းသံတမန်ကတော့ကုန်သွယ်ရေးစစ်ပွဲဖြစ်လာခဲ့ရင်ဘယ်သူအတွက်မှအကျိုးမရှိဘူးလို့ဒီကနေ့ပဲသတိပေးခဲ့ပါတယ်အခွန်တိုးကောက်တာဟာကုန်ကျစရိတ်တွေပဲပိုများလာမှာပါလို့လည်း EU နိုင်ငံသားရေးမူဝါဒအကြီးအကဲကသတင်းတောက်တွေကိုပြောခဲ့ပါတယ်မလေးရှားနိုင်ငံဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝက်နဲ့တွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြောင်းမလေးရှားနိုင်ငံပိုင်သတင်းကဖော်ပြလိုက်ပါတယ်။မနစ်တနင်္ဂနွေကတွေ့ဆုံဆွေးနွေးရမှာလက်ရှိမြန်မာနိုင်ငံအကြက်တဲနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းပြောပေမဲ့အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်အချမ်းမှာရှိတဲ့တရမွန်စီးပွားရေးလုပ်ငန်းတွေကိုရောင်းချပေးနေတဲ့လျှက်စစ်တပ်အားတွေဖျက်တောက်ဖို့မဆုံးဖြတ်ခင်သက်ဆိုင်ရာသတင်းအချက်အလက်တွေကိုအစိုးရအနေနဲ့အရင်ထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းထိုင်းတာဝန်ရှိသူတွေကဒီကနေ့မှပဲပြောလိုက်ပါတယ်။အွန်လိုင်းငွေလိမ်ကိုင်းတွေရှိနေတယ်လို့တန်ရရှိတဲ့နေရာတွေကိုထိုင်းနဲ့မြန်မာအရာရှိတွေကတွားရောက်စစ်ဆေးတာအပါအဝင်ဒီကိစ္စကိုအာဏာပိုင်တွေအနေနဲ့အသေးအချာလေ့လာသုံးသပ်ဖို့လိုအပ်ကြောင်းထိုင်းအမျိုးသားလုံခြုံရေးကောင်စီအတွင်းမှချုပ်ကပြောပါတယ်။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမက်ခင်လေးကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့မဆုမွန်ပါ။ အတန်ဖန်းအင်ဂျင်နီယာကတော့ William Andrick နဲ့ရုပ်သံအင်ဂျင်နီယာကတော့ John Dryden တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့အစီအစဉ်ကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program